Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဇွန်လ4ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမမရှင်တောက်ကြညအတွက်သောရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့နိုင်ငံတော်မှာတော့ဆီယနာရှင်စန့်ကျင်ရေးလူမှုလှုပ်ရှားမှုတွေဆက်ပြီးတော့ရှိနေတယ်လို့နယ်မြို့တွေမှာလည်းတပိတ်စစ်ကြောင်းတွေပူပေါင်းပြီးတော့ဆန္ဒပြနေကြဆဲဖြစ်ပါတယ
်အဓိကတော့ဒီလူမှုအနေနဲ့ဒီကျော်လွန်ရေးလုပ်ငန်းစဉ်တွေမှာတက်မှတ်ပြီးတော့ပါဝင်ဖို့ရည်ပြည်သူ့ကာကွယ်ရေးအဖွဲ့ပေါ့နော်ပါကဖာနေပေါ်လာတဲ့ခါကျရင်လည်းဝင်းရင်အပီထောက်ခံကြဖို့ပေါ့နော်ဒီတော
့မုံရတပိတ်ဦးဆောင်သူတို့ပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ဒီလိုမျိုးဆရာနာရှင်စန့်ကျင်သူတွေကိုဖမ်းဆီးမှုတွေရှိနေပေမဲ့အာဏာသိမ်းစစ်ကောင်စီဥက္ကဋ္ဌဘက်ကတော့ထိန်းသိမ်းလုပ်နေပါတယ်ဆိုပြီးတော့တုံ့ပြန်ပြောဆိုလိုက်ပါတယ်ထိန်းသိမ်းခံထားရစေနိုင်ငံတော်ရိုင်းမင်ငယ်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ရန်ကုန်အမှုအခြေအနေကဘယ်လိုရှိပါသလဲနောက်ဆရာနာသိမ်းမှုကိုလက်နက်ကင်ပြီးခုခံကာကွယ်နေတဲ့မကွေးတိုင်းဒေသကြီးဂံကောခရိုင်နှန်းခါနဲ့စကိုင်းတိုင်းကဏီဘက်ကအခြေအနေကိုလည်းတင်ပြပေးဖို့ရှိပါတယ်စစ်ကောင်စီတပ်ဘက်ကတော့ရှမ်းပြည်နယ်မိုးပြဲမှာတော့မြို့နေသူတွေကိုရှောင်ထွက်သွားဖို့စောနေပါတယ်ဒီကနေ့မှာပဲ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကပထမဆုံးကျင်းပတဲ့ဒီသတင်းစာရှင်းလင်းပွဲအွန်လိုင်းမှာတော့လက်နက်ကင်ဖွဲ့စည်းမှုနဲ့လက်နက်ကင်တော်လှန်ရေးတပ်ဖွဲ့တွေရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီး VOA ရဲ့မေးမြန်းချက်စတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါအခုရင်းဆုံးကတော့တောက်ကြညအတွက်ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးကြပါအောင်ရှင
်ဖေဗျော်လတရက်မြန်မာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြို့ကြီးတွေမှာသာမကဘဲတိုင်းရင်းသားဒေသတွေမှာပါစစ်ကောင်စီကအချမ်းဖက်ဖမ်းဆီးနှိမ်နှင်းနေပေမဲ့ပြည်သူတွေကလည်းညှိမျိုးစုံနဲ့အာခံတော်လာနေပါတယ်တိုင်းရင်းသားဒေသတွေမှာတော့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်ဖွဲ့ကြားပစ်ခတ်မှုတွေဆက်ရှိနေတဲ့အတွက်နေရာစွန့်ခွာထွက်ပြေးနေရတဲ့ပြည်သူတွေလည်းနေ့စဉ်နဲ့အမျှတိုးလာနေတာပါအခြေအနေတင်းမာနေတဲ့ရှမ်းနဲ့ကယားပြည်နယ်နေဆက်တလျှောက်မှာစစ်တပ်ကလက်နက်ကြီးတွေသုံးပြီးတော့ပစ်ခတ်တိုက်ခိုက်နေတာပါတိုင်းရင်းသားဒေသတွေမှာခုလိုအခြေအနေတွေပေါ်ပေါက်နေတာကိုလည်းမခတ်ကြောင်းပြသတဲ့အနေနဲ့ရန်ကုန်အပါအဝင်မြို့ကြီးအတော်များများမှာနှီးပေါင်းဆောင်တဲ့ဆန္ဒထုတ်ပေါ်လာကြပါတယ်တပိတ်ပေါ်တွေတစ်ခါပြန်ပြီးတော့အင်အားကောင်းလာတဲ့အတွက်စစ်ကောင်စီကလုံခြုံရေးပို့ပြီးတော့တင်ကြပ်ထားပေမဲ့လည်းဒီကနေ့တော့ရန်ကုန်မြို့လယ်ကောင်မှာတပိတ်စစ်ကြောင်းတစ်ခုထွက်ပြီးကြံမြို့နယ်တွေမှာတော့လူနေနေနဲ့လက်တပြတ်တပိတ်တွေလုခဲ့ပါတယ်စကိုင်းနဲ့မုံရွာဖက်မှာတော့ကျေးရွာတပိတ်တွေနဲ့စုပေါင်းပြီးဟောပြောပွဲတွေလည်းလုခဲ့တယ်လို့တပိတ်ပွဲပါဝင်ခဲ့သူတွေကပြောပါတယ်အခုနောက်ပိုင်းကောင်းစစ်တကူထဲနဲ့တညတညတဲ့တပိတ်ပွဲတွေလို့ဖို့စီစဉ်ထားကြတယ်လို့လည်းဆန္ဒပြသူတွေကပြောပါတယ်။ဆွဲချက်အတော်များများနဲ့ရင်ဆိုင်နေရတဲ့မြန်မာကောင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့ရန်ကုန်အမှုကိုနေပြည်တော်ကိုပြောင်းစစ်မလားဆိုတာလာမယ့်ကြားနာပွဲမှာဆုံးဖြတ်နိုင်ခြင်းရှိပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ဩစတြေးလျနိုင်ငံသားရှွန်တာနာအပါအဝင်အခြားလူပုဂ္ဂိုလ်၄ဦးကိုဇွန်လ23ရက်နေ့မှာရုံထုတ်မဲ့အကြောင်းပြည်ထောင်စုတရားလွှတ်တော်ချုပ်ကထုတ်ပြန်ခဲ့ပါတယ်။အခုလိုရုံပြောင်းမဲ့ကိစ္စကိုဒေါအောင်ဆန်းစုကြည်သိမသိဆိုတာလဲအကျိုးဆောင်ရှင့်နေရိဖက်ကမသိဘူးလို့တရားလွတ်တော်ရှင့်နေကြီးဥက္ကမောင်စောက VOA ကိုပြောပါတယ်
။ဆက်သုံးရချောင်းလေးပြန်ဆက်ကြားနာပြီးတော့ဟိုဒီဘက်ကနေပြီးတော့လေဟာကြောင်းတော်ဟိုဒါကန့်ကွက်ချက်မရှိပါဘူးလို့ပြောရင်တော့တခါလေးကြာပါမယ်ခေါ့ဗျာ။အဲ့ဒီနေ့တခါလေးအမင်းချရင်ကြာမယ်ဆိုဖို့အဲဒီရပိုင်းသူအမင်းချရင်ကြာဖို့နော်။အဲ့ဒါကကြောင်းနေတာကြောင်းမပြောင်းပြန်တယ်ဖြစ်ပြောင်းလို့သူကတော့ကြောင်းမလွတ်တာပဲ။ကြောင်းမလွတ်တဲ့နေရာမှာဒီဘက်ကအခုရေးပြီးရတယ်ဗျာ။
ပြည်ထောင်စုတရားလွှတ်တော်ချုပ်ကထုတ်ပြန်ချက်မှာတော့တရားရုံးတင်ကြားနာခရရမယ်သူတွေဖက်ကလိုက်ပါဆောင်ရွက်ပေးမယ်ရှင်နေနာမည်တွေမှာဘသူနာမည်မှဖော်ပြမထားပါဘူးအဲ့ဒီနေရာမှာကိုရိုင်းလို့ဖော်ပြထားတဲ့အတွက်ဒေါအောင်ဆန်းစုကြည်ကိုရိုင်းလျှောက်လိုက်ရမှာဖြစ်တယ်လို့လည်းဦးခင်မောင်စောကပြောပါတယ်အဲ့ဒီယုံချင်းကြမှာရှင့်နေကိုစလဲလွဲစာလှပေးတာမျိုးဖြစ်နိုင်တယ်ဆိုပေမဲ့ဒီကိစ္စဘယ်လိုလုပ်ကြမလဲဆိုတာကိုလည်းမသိဘူးလို့ရှင့်နေဦးခင်မောင်စောကပြောပါတယ်ပုံမှန်လှုပ်ရုပ်လှုပ်စင်အရာအမှုတွေတွေကိုအရင်ဆုံးဆက်သွယ်ပြီးရှင့်နေတိုင်ပင်ခွင့်ပေးပြီးတော့မှထုတ်ပြန်တာမျိုးလှုပ်တင်တယ်လို့လည်းဦးခင်မောင်စောကပြောပါတယ်ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှန်ချုပ်ပေါက်မှုနဲ့ရန်ကုန်မြို့မှာတရားစွဲဆိုထားတာပါနေပြည်တော်မှာတော့အမှု6ခုနဲ့ဒေါအောင်ဆန်းစုကြည်တရားရင်ဆိုင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကိုယ်စားလှယ်တွေနဲ့မြန်မာစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။ဘရူနိုင်းနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးအာဝန်ဖင်ယိုဆော့ဖ်အာဆီယံအတွင်းမှူးချုပ်လင်ဂျော့ခွေနဲ့ ပိုချုပ်မူကြီးမေအောင်လိုင်းတို့တနားရီကြကြောလောက်တွေ့ဆုံခဲ့တဲ့အကြောင်းစစ်ကောင်စီပြောခွင့်ရပိုချုပ်စော်မင်းထွန်းက VOA ကိုပြောပါတယ
်ဒီမတရားသိမ်းပညာထားတဲ့ CIA NUG တို့နဲ့ဆက်လင်းပြီးစံပယ်အဖွဲ့တွေကမြန်မာနိုင်ငံအတွက်မှာစံပယ်လှုပ်ဆောင်နေမှုအခြေအနေတွေဒီ2020ပြည်နယ်ပါတီတော်ဒီမိုကရေစီခြေထိုးရွေးကောက်ပွဲမှာမဲဆင်းမာယွင်းခဲ့မှုဖြစ်ပေါ်ခဲ့မှုတွေအခုကျွန်တော်စစ်ဆေးတွေ့ရှိနေလို့အခြေအနေတွေပြီးတော့နိုင်ငံအတွင်းပြည်ရင်အေဂျင့်သွားခြင်းမှာရွေးကောက်ပွဲပြန်လဲကျင်းပပြုလုပ်သွားမယ်အခြေအနေတွေဒီလိုဒီအတင်းဆောင်တာမှုဆိုင်ရာအကူအညီတွေကိစ္စတွေမှာမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်တဲ့ကိစ္စတွေဒါလေးဆွေးနွေးကြနိုင်နေပါတယ
်အာဆီယံကိုယ်စားလှယ်နှစ်ဦးဟာဂျာရာဘရင်းညမှာနေပြည်တော်ကိုရောက်လာတာပါပြည်တွင်းရေးဝင်မဆွတ်တဲ့မူဝါဒလက်ခံထားတဲ့အာဆီယံအသင်းကြီးကဧပြီ24ရက်နေ့မှာမြန်မာအရေးအထူးအစည်းအဝေးတစ်ရက်ကိုကျင်းပခဲ့တာမှာတော့ပို့ချုပ်မှုချင်းမေအောင်လိုင်းတက်ရောက်ခဲ့ပါတယ်။အဲ့ဒီအစည်းအဝေးအပြီးမှာတော့မြန်မာနိုင်ငံတွင်းကအကြံဖက်မှုတွေရပ်ဖို့အာဆီယံအထူးကိုယ်စားလှယ်တူခန့်အပ်ဖို့အပါအဝင်အချက်၅ချက်ပါဘုံသဘောတူညီမှုတွေကိုချမှတ်ခဲ့ကြပါတယ်။ဒါပေမဲ့လည်းအာနာသိန်းစစ်ကောင်စီကအဲ့ဒီသဘောတူညီချက်တွေကိုတိတိကျကျလိုက်နာတာမျိုးမရှိသေးပါဘူး။အာနာသိမ်းထားတဲ့မြန်မာစစ်အုပ်ချုပ်ရေးကောင်စီအထိနာစေမဲ့နိုင်ငံတကာကအရေးယူဆောင်ရွက်ချက်တွေကိုမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကထုတ်ပြန်လိုက်ပါတယ်။မြန်မာစစ်တပ်ကိုအထိနာစေရေးလက်နက်ငွေကြေးနဲ့ပြစ်ဒဏ်ကင်းလွတ်ခွင့်စတဲ့ဖြတ်သုံးဖြတ်နယ်အရေးယူဆောင်ရွက်ချက်ကိုလည်း SACM ကဒီကနေ့ထုတ်ကြေညာချက်မှာတိုက်တွန်းထားပါတယ်။နိုင်ငံအလိုက်အရေးယူတန်ခါတာတွေ၊စီးပွားရေးလုပ်ငန်းတွေနဲ့အခြားအဖွဲ့အစည်းတွေကအရေးယူတာမြန်မာနိုင်ငံရဲ့ကလုပ်ငန်းတွေရပ်ပြီးတော့တခြားနေရာစီပြောင်းပြီးတော့ရင်းနှီးမြှုပ်နှံတာစတဲ့အစီအစဉ်တွေကိုအချိန်နဲ့အပြေးညီပြုစုနေတယ်လို့လည်း SACM ရဲ့ဂျွန်လ၄ရက်နေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်အတွက်ဝင်ငွေရှာပေးနေတဲ့အထက်မှာစစ်တပ်နဲ့ဆက်စပ်နေတဲ့ကုမ္ပဏီတွေအစိုးရပိုင်းလုပ်ငန်းတွေနဲ့ပုဂ္ဂလိကပိုင်းခရိုနီကုမ္ပဏီကြီးတွေပါဝင်ပါတယ်။အကျင့်ပြတ်ခြားဆောင်မှုတွေနဲ့လက်ပတ်နေတဲ့ဒီလိုစနစ်ကနေကျွဲဝချမ်းသာလာကြတဲ့စစ်ပေါ်ချုပ်တွေအနေနဲ့နိုင်ငံတော်အကြီးအကျယ်လှုပ်ခွင့်ရေးချိုးဖောက်ခွင့်ရနေကြတယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။ဒေါ်လာတန်ပေါင်းများစွာဝင်ငွေရနေတဲ့စစ်ကောင်စီရဲ့ဗန္နာရေးကိုဖျက်တပ်ဖို့ဆောင်ရွက်တာဟာပြည်သူတွေရဲ့စီတီအမ်လှုပ်ရှားမှုကိုအားပေးရရောက်တယ်လို့စစ်တပ်ရဲ့ဆိုရတဲ့လူခွင့်ရချိုးဖောက်မှုတွေကိုတာဝန်ခံမှုရှိစေလိမ့်မယ်လို့အထူးအကြံပေးကောင်စီအဖွဲ့ဝင်ခရစ်စီဒိုဒီကပြောပါတယ်။မြန်မာနဲ့ပတ်သက်လို့အရေးယူဆောင်ရွက်ထားတဲ့သူနဲ့အရေးယူမှုမလုပ်ရသေးတဲ့သူတွေကိုကွဲကွဲပြားပြားသိအောင်အခုလိုစီရင်ပြုစုနေတာပါလို့လည်းပြောပါတယ်။မြန်မာအရက်ဖက်အဖွဲ့အတော်များများရဲ့တောင်းဆိုချက်အရစစ်ကောင်စီပေါ်နိုင်ငံတကာကပြစ်မှတ်ထားအရေးယူလာတာကိုလည်း SACM ကကြိုဆိုလိုက်သလိုရှစ်ဆက်စီရင်ပြုစုပြီးတော့သူတို့ရဲ့ဆောင်ရွက်ချက်တွေကိုစောင့်ကြည့်သွားမယ်လို့လည်းပြောထားပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.31kHz 938.9ไฮโดรมีเตอร์32กิโลเฮิรตซ์9390ญาไฮโดรมีเตอร์51กิโลเฮิรตซ์5885รอบဖြင့်စနစ်တင်းဝင်မှာไฮไลမီတာ190กิโลเฮิรตซ์1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE ရဲ့တောက်ကြညာဘက်မြန်မာနိုင်ငံနဲ့ဒေသတွင်းတင်းတွေကိုကျွန်တော်ကြော်ကြော်သိမ်းဆက်ပြောပြပါမယ်။အမျိုးသမီးနဲ့ကလေးငယ်တွေအများစုပါဝင်တဲ့ရိုညာဒုခတဲ့80လောက်အင်ဒိုနီးရှားနိုင်ငံကန်ယူဒန်ကဂျွန်းတခုကိုဒီကနေ့ပဲရောက်လာတဲ့အကြောင်းကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တို့ကပြောပါတယ်ဒုက္ခသည်တွေစီးလာတဲ့ဆက်လီဟာကပ်ပလီပင်လယ်ပြင်မှာဆက်ပြက်ပြီးပင်လယ်ထဲမှာရပ်ပေါင်း113ရဲ့ကြာမျောနေခဲ့ပြီးတော့မှအခုလိုအင်ဒိုနီးရှားနိုင်ငံကမ်းခြေကိုရောက်လာတာလို့ဒုက္ခသည်အရေးဆောင်ရွက်နေသူတွေကိုကိုးကားပြီး AFP နဲ့ Riders သတင်းတွေမှာဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေထဲကနေပိုပြီးကောင်းမွန်တဲ့ဘဝတွေထူထောင်နိုင်မှုရည်ရွယ်ချက်နဲ့မလေးရှားနိုင်ငံကိုဦးတည်ပြီးပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကဒီဒုက္ခသည်တွေထွက်ခွာလာကြတာလို့လည်းပြောပါတယ်ဒုက္ခသည်တွေဆိုက်ရောက်လာတဲ့တဲ့ရင်ကိုသူတို့သိရှိထားကြအောင်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကပြောပေမဲ့အသေးစိတ်ကိုတော့မပြောသေးပါဘူးအင်ဒိုနီးရှားအစိုးရကလည်းဒီဒုက္ခသည်တွေရောက်လာတာနဲ့ပတ်သက်လို့ဘယ်လိုကင်တွယ်သွားမယ်ဆိုတာမပြောသေးပါဘူးမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကြောင့်အိနီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ဒုက္ခသည်တွေသိမ်းနဲ့ချီရှိနေပြီးလူဦးရေထူထပ်တဲ့ဒုက္ခသည်စခန်းတွေကနေဒေသတွင်းကစီးပွားရေးကောင်းမွန်တဲ့နိုင်ငံတွေမှာအခြေချနေထိုင်ခွင့်ရဖို့ပင်လယ်ပြင်ကိုဖြတ်ပြီးအခုလိုသွားရောက်လို့ရှိကြတာပါမြန်မာနိုင်ငံမှာရိုဟင်ညာဆိုတာကိုတရားဝင်သုံးလုံးပြောဆိုတာမရှိပေမဲ့ဒုက္ခသည်နေရပြန်နိုင်ရေးကြိုးပမ်းမှုတွေတော့ရှိခဲ့ပါတယ်။အိန္ဒိယနိုင်ငံရဲ့နေဆက်ကချင်းပြည်နယ်နဲ့စကိုင်းတိုင်းတို့မှာကိုဗစ် -19 ရောဂါကူးစက်မှုတွေပိုတိုးလာနေပြီးအရင်ကထက်ကူးစက်မြန်ပြီးပြင်းထန်တဲ့ရောဂါဒဏ်ကိုရင်ဆိုင်နေရတဲ့အကြောင်းဒေသခံကျန်းမာရေးဝန်ထမ်းတချို့က VOA ကိုပြောပါတယ်။ကျန်းမာရေးဝန်ကြီးဌာနကကြာသပတေးနေ့ရက်စွဲနဲ့ထုတ်ပြန်တဲ့စီးရင်အရနိုင်ငံတဝန်းရောဂါပိုးကူးစက်သူ122ယောက်ဆန်းသက်တွေ့ရှိရတဲ့အကြောင်းဖော်ပြပါတယ်။တခြားအာရှနိုင်ငံတွေနဲ့စာရင်အရေးအတွက်နေပါပေမဲ့လေးလအတွင်းအများဆုံးအရေးအတွက်ပါ စကိုင်းတိုင်းကလေးမြို့နယ်မှာဓာတ်ခွဲတည်ပြုလူနာ34ယောက်ချင်းပြည်နယ်တွန်းဆန်မြို့နယ်မှာ21ယောက်ရှိတဲ့အကြောင်းဖော်ပြထားပါတယ်။အမှန်တကယ်ရောဂါကူးစက်တဲ့အရေအတွက်ဟာတရားဝင်စီရင်တွေထက်ပိုများနိုင်တယ်လို့လည်းဒေသခံကျန်းမာရေးအရာရှိတွေကခန့်မှန်းပါတယ်။နေဆက်ဒေသတွေကနေတခြားဒေသတွေကိုကူးစက်မှုမပြတ်နိုင်အောင်ကျန်းမာရေးအရာရှိတွေကြိုးပမ်းနေကြပါတယ်။အတိအကျစမ်းသပ်စစ်ဆေးမှုတွေမလုပ်နိုင်သေးပေမဲ့အိန္ဒိယနိုင်ငံဘက်ကလာတဲ့မျိုးရိုးဗီဇဆင့်ကဲပြောင်းလဲတဲ့ကူးစက်နံရောဂါပိုးဖြစ်နိုင်တယ်ဆိုတဲ့တွက်ဆချက်တွေနဲ့စောင့်ကြည့်နေတဲ့အကြောင်းဒေသခံကျန်းမာရေးတာဝန်ရှိသူတို့ကအပြူရီကိုပြောပါတယ်။ကိုဗစ် -19 ကူးစက်ခံရသူတွေအသက်ဆက်ရှင်နိုင်ရေးအတွက်အောက်ဆီဂျင်ဆေးဝါးနဲ့ကျန်းမာရေးအထောက်အကူပြုပစ္စည်းတွေမလုံလောက်တဲ့ပြဿနာနဲ့ရင်ဆိုင်နေရပြီးဒီဖြစ်ရပ်ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းကျန်းမာရေးစနစ်ယိုယွင်းပျက်စီးလာနေတာကိုမိမောင်းထိုးပြရာရောက်ကြောင်း Riders သတင်းတပုတ်မှဖော်ပြထားပါတယ်။အီရန်နိုင်ငံနဲ့2015ခုနှစ်ကရာခဲ့တဲ့နျူကလ িয়ার ရေးသဘောတူညီချက်ကိုပြန်ပြီးအကောင့်ထည့်ဖို့နိုင်အောင်6ကြိမ်မြောက်တဆင့်ခန့်ဆွေးနွေးပွဲနဲ့နောက်ထပ်ဆွေးနွေးပွဲတွေကျင်းပနိုင်မယ်လို့မျှော်လင့်နေကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Ned Price ကကြာသပတေးနေ့မှာပြောပါတယ
် We expect there will be a sixth. I think there's just about every expectation there will be subsequent rounds.
ဆက်ထမအကြိမ်မြောက်ဆွေးနွေးဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်ဒီတမကနောက်ဆက်တွဲဆွေးနွေးပွဲတွေထပ်ကျင်းပဖို့လည်းကျွန်တော်တို့ဘက်ကမျှော်လင့်ထားပါတယ်ဆွေးနွေးပွဲမှာတိုးတက်မှုရှိပါတယ်ပြီးခဲ့တဲ့ဆွေးနွေးပွဲမှာအီရန်ဘက်ကလုံဆောင်ရမယ့်ကိစ္စတွေနျူကလ িয়ার သဘောတူညီချက်ကိုလိုက်နာဖို့လုံဆောင်ရမယ့်ကိစ္စတွေကိုရှင်းရှင်းလင်းလင်းဖြစ်အောင်ကျွန်တော်တို့ဘက်ကအထောက်အကူပြုခဲ့ပါတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Ned Price ကပြောပါတယ်ရှိတဲ့တင်ပါတဲ့ကျင်းပမယ်နောက်တစ်ချိန်ဆွေးနွေးပွဲမှာသဘောတူညီချက်ရနိုင်မယ်လို့ယုံကြည်တဲ့အကြောင်းဆွေးနွေးပွဲကိုကြားခံဆင်ဆင်ပေးနေတဲ့ဥရောပသမဂ္ဂကိုယ်စားလှယ်တန်ယာရှိကပြောပါတယ်။ဒါပေမဲ့လည်းအခက်အခဲဆုံးဆုံးဖြတ်ချက်တွေအရှိမှချရလိမ့်မယ်လို့တခြား EU ထိပ်တန်းတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Ned Price ကတော့နောက်တစ်ချိန်ဆွေးနွေးပွဲမှာအီရန်နဲ့သဘောတူညီချက်ရကောင်းရမယ်ဆိုတာကိုညင်မတော်ပါဘူး။ဒါပေမဲ့လည်းအဟံတားတွေရှေ့မှာရှိနေသေးတယ်ဆိုတာကိုလက်ခံပြောဆိုပြီးရှေ့လာလာနဲ့ပတ်သက်လို့ EU အရာရှိတွေထဲဘိုးဘီတတိထားတုံ့ပြန်ပြောဆိုသွားပါတယ်။တရုတ်လူထုရဲ့လူအခွင့်အရေးအတွက်တိုက်ပွဲဝင်မှုမှာအတူတကွရပ်တည်ပါတယ်လို့အမေရိကန်ပြည်ထောင်စုကကြာသပတေးနေ့မှာပြောလိုက်ပါတယ်။ဒီကနေ့ကြောက်တဲ့ Tiananmen ရင်းမြစ်နေနှင်းဖြိုခွဲမှုနှစ်ပတ်လည်နေ့မတိုင်ခင်တည်းကမှာအမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken ကအဲ့လိုပြောတာပါလွန်ခဲ့တဲ့32နှစ်ကတပ်ဖြတ်ခံခဲ့ရသူတွေရဲ့ကိုကြိုးစွန့်လွတ်မှုနဲ့အခုချိန်မှာအစိုးရကဆက်ပြီးဖိနှိပ်နေတဲ့ကြားမှာပဲဂျိုးပန်လုဆောင်နေကြတဲ့ရဲရင့်နဲ့တက်ကြွလှုပ်ရှားသူတွေကိုအမေရိကန်ပြည်ထောင်စုကဂုဏ်ပြုပါတယ်လို့ဝန်ကြီးဘလင်ကန်ကပြောပါတယ်။ TMN ရင်းမြစ်နေနေမှုအပေါ်ပွင့်လင်းမြင်တောင်းမှုရှိဖို့ဝန်ကြီးဘလင်ကန်ကတောင်းဆိုခဲ့တယ်လို့လူသားအားလုံးနဲ့ဆိုင်တဲ့လူအခွင့်အရေးကိုသူတို့အစိုးရကလေးစားလိုက်နာဖို့ဆက်ပြီးတောင်းဆိုနေကြတာနဲ့အမျှအမေရိကန်ပြည်ထောင်စုဟာတရုတ်လူထုနဲ့ဆက်ပြီးရပ်တည်သွားပါမယ်လို့လည်းပြောပါတယ်။ဒီနေ့ကြောက်တဲ့ TMN ရှင်မင်းရေခင်နှစ်ပတ်လည်အထိမ်းမတ်ဟောင်ကောင်မှာလုတ်တဲ့စူတောင်းမျိုးတစ်ခုကမကထပြုစီစဉ်သူကိုတော့ဟောင်ကောင်ရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။နှစ်စဉ်ဇွန်လ၄ရက်နေ့မှာကြောက်တဲ့ TMN ရှင်မင်းရေခင်နှစ်ပတ်လည်အထိမ်းမတ်ဖြစ်ဟောင်ကောင် Victoria ပန်းချံမှာလုတ်တဲ့စူတောင်းပွဲဟာကမ္ဘာမှာအကြီးမားဆုံးဖြစ်ပြီးဟောင်ကောင်ကျွန်းရဲ့ဒီမိုကရေစီလိုလားမှုကိုပြသတဲ့အမှတ်တင်ကြေးတာတစ်ခုအဖြစ်အများကမြင်ကြပါတယ်ခင်ဗျာ
။သောကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုနားလောင်တဲ့ကိုကြော်ကြော်သိန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တော်ရရှင်များရှင်။မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတဲ့နောက်ပိုင်းအခြေအနေတွေနဲ့ပတ်သက်ပြီးတော့လူမှုအတွက်သတင်းမှန်တွေကိုအချိန်နဲ့တပြေးညီတင်ပြနိုင်မှုရည်ရွယ်ချက်နဲ့လူမှုမိတ်ဆွေရုပ်သံအစီအစဉ်တစ်ခုကိုအမေရိကန်ကမ္ဘာသတင်းမီဒီယာ USAGM ကနေပြီးတော့လာမယ့်ဇွန်လ6ရက်နေ့ကနေစပြီးစတင်ထုတ်လွှင့်မှာဖြစ်ပါတယ်။ဖမ်းယူကြည့်ရှုနိုင်တဲ့ရုပ်သံလှိုင်းအသေးစိတ်ကိုတော့ VOE မြန်မာပိုင်းရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာဖော်ပြပေးသွားမှာဖြစ်ပါတယ်။ဒီလူမှုမိတ်ဆွေရုပ်သံအစီအစဉ်ကိုတော့တပတ်9ရက်တနေ့တာပတ်လုံးထုတ်လွှင့်သွားမှာဖြစ်ပါတယ်။ VOE နဲ့ RFA ရဲ့ရုပ်သံအစီအစဉ်တွေကိုပူးလွှဲထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းဆောင်ပါတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါရစေ။မြန်မာနိုင်ငံမှာဆီယနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကရန်ကုန်မန္တလေးမုံရွာစတဲ့မြို့တွေမှာဒီကနေ့မှလည်းဆက်ပြီးတော့ရှိနေပါတယ်။ရန်ကုန်မှာတော့ဒီကနေ့မြို့နယ်အလိုက်ဆန္ဒပြပွဲအသေးစားတွေသာလုပ်နိုင်ခဲ့ပေမဲ့မုံရွာမှာတော့ဆန္ဒပြစစ်ကြောင်းတွေပူးပေါင်းပြီးတော့ဟောပြောပွဲတွေလုပ်ခဲ့ပါတယ်။နိုင်ငံတဝန်းပုံစံအမျိုးမျိုးနဲ့လုပ်ကြတဲ့ဆန္ဒပြပွဲတွေရဲ့အကြောင်းရန်ကုန်ကလာတဲ့သတင်းမခင်ဖြူထွေးပြောပြပေးပါရှင်။
စစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတာကိုရတဲ့အခြေအနေပေါ်မူတည်ပြီးပုံစံမျိုးစုံနဲ့ကန့်ကွက်ဆန္ဒပြနေကြတာမှာဒီကနေ့လေမြန်မာနိုင်ငံကမြို့တချို့မှာဆန္ဒပြပွဲတွေရှိခဲ့ပါတယ်။ရန်ကုန်မြို့မှာဒီကနေ့တော့ဆန္ဒပြပွဲကြီးကြီးမားမားမရှိခဲ့ဘဲရက်ကွက်နဲ့မြို့နယ်အလိုက်လှုပ်တဲ့လူဝင်အားအနည်းငယ်နဲ့ဆန္ဒပြပွဲတွေပဲရှိခဲ့ပါတယ်။ ဒီကနေ့ရန်ကုန်မြို့ကဆန္ဒပြပွဲအခြေအနေနဲ့ပတ်သက်လို့ဆန္ဒပြသူတူကရှင်းပြပါတယ်
။ဆန္ဒပြပေါ့နော်။ကျောင်းသားဒီလူကနေပြီးကျွန်တော်ရန်ကုန်မြို့နယ်မှာတရိပ်ပါပြရတယ်။တရိပ်ပြပြီးတော့တရိပ်ပြပြီးတော့တို့အချိန်မိုင်းပါပဲ။ဟို3မိနစ်4မိနစ်လောက်5မိနစ်လောက်ပေါ့နော်။အဲ5မိနစ်နဲ့10မိနစ်ဝင်နေတော့တရိပ်ပြပြီးတော့လူလူခွဲသွားတယ်။ Friendly လည်းမရှိဘူး။ဘာမှမဖြစ်ခင်။အဲ့လိုမျိုးပေါ့နော်။လူဝင်ကားကတော့ကျွန်တော်တို့ပါပဲပါရရ။ဟို15ရက်ဝင်နေတော့တို့တို့လောက်ပါဗျ။ဒီကမှကြောင့်မနေ့ကကျွန်တော်လူရာကနန်တော့ဒီသွားတာလည်းဖြစ်လို့ပြီးတော့အဲ့အခုဒီထွက်ထားတဲ့လူတွေနဲ့ပြန်တွေ့မယ်လို့တို့တို့တက်ကတာဟိုကျောင်းမဲ့မနေ့ကတပိတ်ကတကယ်အောင်နေလေအောင်တော့ကျွန်တော်ကဟိုတို့ချက်ချင်းပြထွက်လိုက်မယ်ဆိုရင်အဲ့ထဲမှာဗီဒီယိုဖိုင်တွေရှိတယ်တပ်ပုံတွေရှိတယ်တို့တို့ရဲ့ကာဇာကြီးကဒီနေ့မှပဲနားနေလားဓမ္မမွေလည်းကျွန်တော်တို့ဘက်ကနေနောက်ထပ် call ခေါ်တော့ထပ်ဆောင်နေလားတော့အဲ့တော့ကျွန်တော်လည်းအတိအကျပြောလို့မရဘူးနော်ဟိုနောက်ပြီးတော့ဒီအခုဒီဒီအပိုင်းကျွန်တော်ဒီတပိတ်လုံးမဲ့ကိစ္စကိုလည်းဟိုကျွန်တော်ကောခေါ်တာလည်းမရှိရတဲ့အားကြောင့်လည်းဖတ်မလာလို့ရထင်ပ
ါစကိုင်းတိုင်းမုံရွာမှာဒီကနေ့ပင်မတပိတ်စစ်ကြောင်းကမုံရွာမြို့တစ်ဖက်ကမ်းမှာရှိတဲ့ကျေးရွာတပိတ်တွေနဲ့စုပေါင်းပြီးကျောင်းသားသမဂ္ဂခေါင်းဆောင်တချို့ကဟောပြောပွဲလုပ်ခဲ့ကြတယ်လို့တပိတ်ပွဲမှာပါဝင်သူတို့ကပြောပါတယ
်အဲ့ဘောပါနော်ဒီမြို့ပေါ်ကဖြတ်တာအဲ့ပဲနောက်တစ်ခုကကျွန်တော်ဒီပင်မတပိတ်တွေကဒီကျောင်းသားသမဂ္ဂခေါင်းဆောင်တွေချူတာကျွန်တော်ဒီမုံရွာမြို့ရဲ့အနောက်ဘက်ကမှာပေါ့နော်ဟောအဲ့ဒါသူတို့တွားပြီးတော့ပြောတာအရှိရလားအဓိကသူတို့ဒီကျွန်တော်မုံဝါမြို့အနောက်ဘက်မှာဆိုရင်လေပြေးွာစစ်ကြောင်းနေရှိရပြဟုတ်သူတို့စစ်ကြောင်းနေမှာတွားရောက်ပူပေါင်းပြီးတော့တွားပြောတာပါဗျာအဓိကတော့ကျွန်တော်တို့ကတော့ဒီလူစုအနေနဲ့ဒီကျော်လည်လုပ်ငန်းစဉ်တွေမှာတက်မှတ်ပြီးတော့ပါဝင်ဖို့ရပြန်နောက်တစ်ခုဒီဒီလူစုပါဝင်နိုင်နေပေါ့နော်ဒီသူတို့လုပ်နေတဲ့ပူစပိတ်ကိုဖက်ပြီးတော့လှုပ်ဆောင်ဖို့ပေါ့နော်ဟောအဲ့ဒါရေပြန်နောက်တစ်ခုကကျွန်တော်တို့ဒီဒီသာပြည်သူကဆိုရင်အခွဲပေါ့နော်စကားဖားကြီးပေါ်လာတဲ့ခါတိုင်းလည်းဝင်းရင်အပီထောက်ခံကြဖို့ပေါ့နော်ဒီတော်လန်ရေးကိုကျွန်တော်တို့ဟိုဟာစဉ်းစားမပြတ်စီးနေနိုင်အောင်အလုံးကဒီလူလူကပြင်ဆင်ထားကြဖို့ပေါ့နော်အဲ့ဒါလေးတိုက်တွန်းတာလေးပါပြောဖြစ်တယ်ဗျဟုတ
်မုံရွာမှာစစ်ကောင်စီကဒီကနေ့လုံခြုံရေးအင်အားကိုအရင်ရက်တွေကထက်ပိုတွန်းမြင့်ချပြီးအရက်ဝင်းတဲ့လက်နက်ကင်တွေကလည်းလမ်းတွေမှာကင်းလည်နေတာမျိုးတွေရှိတယ်လို့ဒေသခံတူကပြောပါတယ်မန္တလေးမှာလည်းလုံခြုံရေးတင်းကျပ်ထားတဲ့ကြားကဆရာနာရှင်စန့်ကျင်ရေးချီတက်ဆနပြပွဲတွေရှိခဲ့ပါတယ်ရန်ကုန်မုံရွာစတဲ့မြို့တွေနဲ့ချိတ်ဆက်ပြီးသိစေချင်တဲ့ခေါင်းစဉ်တစ်ခုတည်းနဲ့တညီတညာတဲ့ဆန္ဒပြမှုတွေကိုပို့ပြီးတော့လှုပ်သွားမယ်လို့မန္တလေးဆန္ဒပြသူတို့ကပြောပါတယ်
။ဆန္ဒပြပွဲတွေကတော့ဗောနော်မန္တလေးရဲ့နေခုနေပေါ့ဒီအရှိနောက်တောင်မြတ်ပေါ့လေးပြင်းလေးရမှာတော့ဒီကြောက်ကြားနေနေတော့ဒါကျွန်တော်ဆက်လက်ပြီးတော့ရှိနေပါတယ်။စိတ်ကောင်းစီဘက်ကလည်းဒါနေ့စဉ်နေ့တိုင်းရက်ကွက်တန်းရက်ကွက်နိုင်လမ်းလမ်းမှာသူကလက်ပတ်နေပါတယ်။သူလူပဲသူတို့ဘက်ကလက်တန်နေလက်တန်နေယနေ့ကျွန်တော်တို့ဒီမန္တလေးမှာဆိုရင်ဆန္ဒပြပွဲတွေဟာနော်ကျောင်းသားတည်သူတွေရဟန္တာတွေပါဝင်ဆက်လက်ပြီးတော့တာဒါဒီနေ့ရှိကျွန်တော်တို့တာနေ့ကလည်းရှိတယ်ညနေလည်းကျွန်တော်တို့တာရှိနေပါလေခင်ဗျာကျွန်တော်တို့အခုတော်တော်များများအခုနောက်ပိုင်းလုပ်နေတဲ့ကိစ္စတွေပေါ်မှာလည်းကျွန်တော်တို့စုပေါင်းတပိတ်တွေနဲ့တွားတာများပါလေခင်ဗျာအလုံးဝဆရာနာရှင်ဘက်ကဖိနှိပ်မှုတွေများလာတဲ့အခါမှာဒီလိုခွဲထွက်တည်တဲ့အပိုင်းပေါ့နော်ကျွန်တော်တို့စုပေါင်းပြီးတော့လုပ်တာပို့ပြီးတော့တင်တော်တယ်ထင်လို့ကျွန်တော်တို့ဒီပေါ်မှာတော့ပြန်ပြန်တော်များများတော့ခေါ်တော့အခုဒီမှာစူပေါင်းတပိတ်ဒီကြောင်းစုပြီးတော့ထွက်နေတာများပါတယ
်ဖားကန့်မြိုင်ဆလင်းကြီးရင်းမာပင်ကလေးတဝဲလောင်းလုံးပြင်ဦးလွင်ပခုတ်ကူစားတဲ့မြို့နယ်တွေမှာလည်းပျောက်ကြားတပိတ်တွေလုပ်ခဲ့ကြပါတယ်ရှင
်မက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုလိုမျိုးနိုင်ငံတဝန်းဆရာနာရှင်စန့်ကျင်ရေးဆန္ဒပြနေကြတဲ့သူတချို့ကိုဖမ်းဆီးထောင်ချအရေးယူမှုတွေရှိနေပါတယ်ဒီပေါ်မှာစစ်ကောင်စီဘက်ကတုံ့ပြန်မှုကိုကြီးကြရအောင်ပါစစ်ကောင်စီဘက်ကဖမ်းဆီးအရေးယူမှုတွေလုပ်နေတာအရန်ကြီးကြောက်သွားအောင်လုပ်နေတာမဟုတ်ပါဘူးလို့စစ်ကောင်စီဥက္ကဋ္ဌကပြောပါတယ်စစ်ကောင်စီဘက်ကထိန်းသိမ်းတိမ်လုပ်နေတာဖြစ်တယ်လို့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကပြောခဲ့ပါတယ်ရန်ကုန်မှာဖမ်းဆီးခံနေရသူတွေကိုအကူအညီပေးနေတဲ့ရှေ့နေအဖွဲ့တစ်ခုကတော့သူတို့အမှုလိုက်ပါဆောင်ရွက်ပေးနေတဲ့ဖမ်းဆီးခံရသူကတင်တထောင်လောက်ရှိနေတယ်လို့ပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမက်ခွာညူပြောပြပေးပါရှင်
ဟောင်ကောင်ချေဆိုင်ဖီနစ်ရုပ်သံနဲ့မေလ22ရက်နေ့ကဆက်သွယ်မေးမြန်းခန်းအတွင်းလက်ရှိမှာဖန်ဆီးနေနေနေရတဲ့ပတ်သက်တဲ့မေးခွန်းကိုဗိုလ်ချုပ်မှုကြီးမြင့်အောင်လိုင်ကအခုလိုဖြေကြားခဲ့ပါတယ်
။ဒီမိုကရေစီမှာတော့အစိုးရတရားကိုမကျေနပ်လို့ရှိရင်ဆန္ဒပြမှာတော့ဒါသူတဘာဝပဲ။ရိုးဆန္ဒပြတာတော့ကျွန်တော်ဘာမှလည်းပြောစရာအကြောင်းမရှိဘူး။သူတို့ဆန္ဒစုပ်မှုဖြစ်လာအောင်အကြမ်းဖက်မှုတွေဖြစ်လာလှုံ့ဆော်တဲ့ဟာကြရင်တော့ဒါရာဇမှုပြစ်မှုများလာပြစ်မှုပြစ်လို့ကျွန်းတော့သွား။ဒါကြောင့်တော့ကျွန်တော်တို့ကဘလို့ရတဲ့ရေးယူမှုတွေလုပ်ရမှာပေါ့အဲ့တော့ကျွန်တော်အယူမှာလည်းနှစ်ပိုင်းခွဲထားတယ်တံမာလေးထုတ်ဆော်ထားတဲ့ပြူလာလုပ်နေတယ်အဲဒါဝန်ထမ်းဆိုတော့3ပေးတာတော့အဲသူတို့ဓာရီကျွန်တော်လုပ်ပါတယ်အဲဒါမှမဟုတ်လို့ရှင်တယ်အဲတံမာပြူပြူရဲ့ဆိုလို့ရှင်တယ်အဲဒါဆိုဆိုမှမဟုတ်ပြူတယ်သူတို့ရဲ့ပြည့်မှုကြီးလို့မှမဟုတ်ဒီပြီးတော့ဥပဒေအရေးယူရာတွေရှိတာပေါ့ဒါတော့ရှိမယ်ပြူပြူ တန်ပြူတန်ပြူထင်းသေးလို့မြောက်ဥစားစူပစံဟမ်းမြောက်မှုတွေဖြစ်လာအောင်လှုပ်ဆော်တဲ့ဟာကိုတော့ကျွန်တော်တို့ကဒီတိုင်းတော့လို့လို့တော့လှုပ်ခွင့်လို့တော့မရဘူးပေါ့အတန်းတောင်တစ်ခုတည်းအေးရွာမှာရှိတယ်ဒုစော်လည်းပဲအရန်ကောင်တော့ကျွန်တော်တို့ဟိုတစ်ဖက်သားကြီးအခါလဲဟိုကြောက်သွားအောင်လှုပ်တာမျိုးတော့ကျွန်တော်တို့မလုပ်ပါဘူးထင်းသေးသေးလှုပ်တယ်ဆိုတာကျွန်တော်ပြောလို့
ရန်ကုန်မြို့ကဖမ်းဆီးခံရသူတွေအတွက်အခမဲ့အကျိုးဆောင်ပေးနေတဲ့ရှင်နေများဖွဲ့ကရှင်နေတယောက်ကတော့သူတို့လိုက်ပါဆောင်ရွက်ပေးနေသူတွေကတင်လူ1000လောက်ရှိတယ်လို့ပြောပါတယ
်။မနေ့ကဖမ်းခံရတယ်ဆိုတဲ့စီးရင်အတိအကျတော့ကျမတို့စီမှာတော့မရှိဘူး။တို့ပေမဲ့ကျမတို့စီမှာပေါ့နော်။မှုလာအပ်တဲ့သူဥမာပေါ့သူတို့မိမဆိုတဲ့မိမအမေဆိုတဲ့အမေအာချစ်သူကလည်းအမှုလာအပ်တယ်။တချို့ဆိုနေရနေပြီးအလုပ်လာလို့တော့ရန်ကုန်မှာသူတို့ဒီမှာဟိုသူတို့ချစ်သူတွေရှိမဲ့တငယ်ချင်းတွေရှိမဲ့အဲ့လူတွေအမှုလာအပ်တာတွေရှိတယ်။ဘာလို့လဲ။နေကြတော့သူတို့အမှုလာမအပ်နိုင်ဘူးလေနော်။ဆိုတော့အဲ့လိုအမှုတွေမှာကြတော့အခုချိန်ထိကျွန်တော်တို့စီမှာလက်ထဲမှာရှိတာကတော့1000ပတ်ဝန်းကျင်ရှိရပေါ့နော်
။ကုညီပေးနေတဲ့ရှင်နေအများစုဟာဖမ်းဆီးခံရသူတွေပြန်ပြီးတော့လွတ်မြောက်ရေးအတွက်အခက်ခဲတွေကြားကနေပြီးတော့ကုညီပေးနေကြတာဖြစ်ပါတယ်။စေရနာသိမ့်ပြီးနောက်ပိုင်းအမြောက်အမြအဖမ်းဆီးခံထားရတဲ့စန္ဒပြသူတွေကိုပြန်လွှတ်ပေးထားတာမျိုးရှိပေမဲ့နောက်ပိုင်းမှာတော့အဖမ်းခံရသူအများစုကတပ်မတော်ကိုပြိုကွဲအောင်လှုံ့ဆော်မှု905ကကြီအပါအဝင်ပုံမှန်တက်တရားစွဲခံရတယ်လို့ကူညီနေတဲ့တရားလွှတ်တော်ရှင်တွေကပြောပါတယ
်။တော်တော်များများကဟိုတရားစွဲခံရတာကိုတွေ့ရတယ်။ဓာတ်သူကတော့905-ကကြီနဲ့အစွဲခံရတယ်အနေအချင်းအကြတော့မူးယစ်မှုနဲ့လည်းတရားစွဲတာရှိရဲ့ပြီးတော့အများစုကတော့အခုဆိုရင်လက်နက်မိတယ်ဆိုရင်လက်နက်ပေါ့နော်အဟိုလက်နက်များအုပ်တွေပုံမှာ19နဲ့ပေါ့နော်19ဆိုပေမဲ့လည်းလက်နက်အနေအများနဲ့ဖမ်းဆီးတဲ့အခါမှာလက်ဝယ်တွေ့ရှိသလားတူထောင်ထားတာလားဆိုတဲ့အပေါ်မှာမူတည်ပြီးတော့ပုံမှာတော့ကွဲတာပေါ့နော
်စန္ဒပြမှုတွေကိုကင်တွယ်ဖြေရှင်းတဲ့နေရာမှာထိန်းသိမ်းလှုပ်ဆောင်ပါတယ်လို့စစ်ကောင်စီဘက်ကပြောထားပါတယ်ဒါပေမဲ့ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းကစပြီးတပ်တွေရဲ့ပြစ်ခတ်မှုတွေကြောင့်တေဆုံသူဖမ်းဆီးထားခံရစဉ်ပြင်းထန်တဲ့ဒဏ်ရာတန်ချက်တွေနဲ့တေဆုံခဲ့သူတွေလည်းရှိပါတယ်။တေဆုံသူတွေဖမ်းဆီးခံရသူတွေကိုအတီးပြုတ်နိုင်သလောက်စည်ရင်ပြုစုထားတဲ့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့စည်ရင်အရာအခုချိန်ထိတေဆုံသူ845ယောက်ရှိပြီးအဖမ်းခံထားရသူက4500ထဲမနည်းရှိနေပါတယ်။ဘုံချုပ်မှုကြီးမင်းအောင်လှိုင်ကတော့ AAPP ရဲ့စီးရင်တွေကချဲ့ကားထားတာဖြစ်တယ်လို့ Phoenix ရုပ်သံနဲ့မင်းမြန်ကမှပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုစန့်ကျင်သူတွေသတင်းထောက်တွေကိုဖမ်းဆီးထောင်ချမှုတွေဆက်ပြီးရှိနေတာနဲ့အတူအဖမ်းခံထားရသူတွေကိုပြန်လွှတ်ပေးဖို့အမေရိကန်အပါအဝင်နိုင်ငံတကာကတောင်းဆိုနေကြပါတယ်။အမေရိကန်နိုင်ငံသား Daniel Fenster နဲ့ကိုနေတံမောင်တို့နှစ်ယောက်ကိုဆက်လက်ဖမ်းဆီးထားတဲ့အပေါ်စိုးရိမ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကဇွန်လ3ရက်နေ့ကလုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါရရှင်
။မက်ခွာညိုပြောပြပေးသွားတာဖြစ်ပါရရှင်။အာနာသိန်းနဲ့နေကလေးကထိမ့်သိမ့်ခံထားရတဲ့ဒေါအောင်ဆန်းစုကြည်ရဲ့အမှုနောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှန်3တကငယ်နဲ့ရန်ကုန်မြို့မှာတရားစွဲဆိုထားတဲ့အမှုအတွက်နေပြည်တော်မှာပြောင်းရွှေ့စစ်ဆေးမလားဆိုတာကိုဒေါအောင်ဆန်းစုကြည်ရဲ့အမှုတွေအတွက်နေပြည်တော်မှာတီးတန့်လှုပ်ထားတဲ့တရားရုံးမှာဇွန်လ23ရက်နေ့မှာကြားနာသွားမှာဖြစ်ပါတယ်။အဲ့ဒီကြားနာပွဲနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ရဲ့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေတွေဘက်ကနိုင်ငံတော်တရားလွှတ်တော်ချုပ်ကထုတ်ပြန်တဲ့အမှုစည်းရင်ထွက်လာမှသိတယ်လို့ပြောပါတယ်။ရန်ကုန်ကလာတဲ့သတင်းမဆုမြတ်မွန်ပြောပြပေးပါရှင်။
ဩစတြေးလျနိုင်ငံသားစီးပွားရေးအကြံပေးရှွန်တန်နိုစီမှာတွေ့ရှိတဲ့စာရွက်စာတမ်းတွေနဲ့ဆက်နွယ်ပြီးတော့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှာ31ကငယ်နဲ့ရန်ကုန်မြို့မှာအမှုဖွင့်တရားစွဲထားတာပါဒါပေမဲ့ဒီအမှုကိုလွန်ခဲ့တဲ့သတင်း၄ဘက်ကျော်တည်းကပြည်ထောင်စုတရားလွှတ်တော်ချုပ်ကယူသွားတဲ့အတွက်ဒီအမှုကိစ္စဘယ်လိုရှေ့ဆက်မလဲဆိုတာတိတိကျကျမသိနိုင်ဖြစ်နေတာပါဂျွန်လ23ရက်နေ့ကြာရင်တော့နေပြည်တော်မှာဒီအမှုကိုပြောင်းယူစစ်ဆေးမလားဆိုတာအထူးတရားရုံးမှကြားနာဖို့ရှိတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေကြီးဥက္ကမောင်စောကပြောပါတယ်
။ဆိုလိုတာကတော့ဒီအမှုကိုဖြစ်နေချင်းကျုံကနေပြီးတော့မှအဲဒီဟိုအစိုးရကတရားလွှတ်တော်ကြီးမှာအဲရာဇဝတ်ခုတွေကိုရှောက်တယ်ယူကြောင်းပြီးတော့ကြောက်တာကိုဂျင်းကပထမတစ်ဆင့်လက်ခံလိုက်တယ်။လက်ခံပြီးတော့မှနှစ်ဖက်ရှောက်တယ်ပြောလို့အကြောင်းတင်သလားမကြောင်းတင်ဘူးလားအဲရှောက်ထားခံရသူတွေကလည်းကြောင်းတင်တယ်မကြောင်းတင်ဘူးဆိုပြီးရင်းတယ်ဆိုရင်ရင်းလို့ဆိုတော့အဲ့ဒီနေရာမှာခုရတာကတော့ချက်ချင်းခံရတာကိုယ်တိုင်းကပြောပါရဲ့။ဆာမအမှုဒီမှာဆိုလို့ရှိရင်ဆာမကိုတရားလက်တော်ပြပါရင်လက်ခံလိုက်ပြီဆိုရင်ချက်ခံရတဲ့ဥပမာပြီးတော့ကြောက်ရတယ်။အဲ့တော့ခေါ်ရတဲ့အခါကျရင်ချက်ခံရပြီကဒီကိုယ်တိုင်းတွားရသွားမယ်။အဲ့ကြရင်ဟိုမှာကိုယ်တိုင်းကျတော့မတိုက်တဲ့။ဘုံကြီးတွားနေပြီးတော့မှရှေ့နေလို့ဆို အဲ့ဒါဆိုရင်ချိန်မီနာမယ်ဟောဖြစ်တယ်ပေါ့ဗျာသူ့ရင်းရှုံမှာအခုအင့်ရောက်တယ်ပေါ့ဗျာဟုတ်ကြတော့သူကရှောက်ထားခံရသူကိုရှင်းနေရှင်းအဲ့ရှင်းနေရှင်းကိုပြောသွားတာပေါ့ဗျာကျွန်တော်တို့မသိလိုက်
အမှု6မှုနဲ့ညီပြတော်မှာတရားစွဲထားတဲ့ဒေါအောင်ဆန်းစုကြည်ရဲ့အမှုတွေအတွက်စစ်ဆေးဖို့တည်ထောင်လုပ်ထားတဲ့အထူးတရားရုံးမှာဂျွန်လ23ရက်နေ့ကြားနာမှာပါညီပြတော်ကအမှု6မှုအတွက်ဂျွန်လ9ရက်နေ့ဒေါအောင်ဆန်းစုကြည်ကိုရုံးထုတ်တဲ့အခါကျရင်တော့ရန်ကုန်အမှုအတွက်ရှေ့နေကိစ္စကိုရှင်းရှင်းသိရမယ်လို့ရှေ့နေဥက္ကမောင်စောကပြောပါတယ်အဲ့
ဒေါအောင်ဆန်းစုကြည်ကိုပြင်မိတာကျွန်တော်လည်းမသိဘူးအဲ့တော့ဦးရဲ့ကျွန်တော်ကဆက်ပြတ်တာဟိုကအစ်ကိုရင်းရင်းနဲ့ဆက်ပြတ်တယ်ဟုတ်9ရက်နေ့ကြာမှကျွန်တော်နေရအဲ့တော့အခုအချိန်ကတော့အဲ့ဒီကုတိုင်းကိုပြုတ်ဖြစ်နေတာပေါ့ဗျာကုတိုင်းဆိုရင်တစ်ဆက်သုံးဝိုင်းနေဂျုံကြီးကုတိုင်းတော်ပြီးကြောက်နေတဲ့သူကနော်ခဲသုံးဝိုင်းအဲ့ဒီဂျုံကြီးကမှချိန်ပြီးပုံရယ်ကပြင်းနေလို့ရတော့ရပါတယ်ဒီနေ့အဲ့လောက်ကဘယ်လိုလုပ်ရမလဲကျွန်တော်မသိဘူးဗျာဆက်သုံးဝိုင်းကြောက်နေတဲ့နှစ်ဆက်ကြားနာပြီးတော့ဟိုဒီဘက်ကနေပြောတယ်ဟာကျောင်းတော်ကဒါကန့်ကွက်ချက်မရှိပါဘူးလို့ပြောရင်တော့တခါလေးကြားပါမယ်ပေါ့ဗျာအဲ့ဒီနေ့တခါလေးအမင်းကြားရင်လည်းကြားမယ်ဆိုဖို့
နေပြည်တော်မှာဆွဲထားတဲ့အမှုတွေအတွက်ဂျွန်လ9ရက်ရုံးချိန်မှာစတင်စစ်ဆေးမလားဆိုတာမသိရသေးပါဘူးစစ်ကောင်စီကစီစဉ်ထားတဲ့တီးသန့်တရားရုံးမှာပထမဆုံးဒေါအောင်ဆန်းစုကြည်ကိုလူကိုယ်တိုင်ရုံးထုတ်တဲ့မလ24ရက်နေ့တုန်းကတော့ကြားနာပွဲဆခင်မှာဒေါအောင်ဆန်းစုကြည်နဲ့ရှေ့နေရမိနစ်30လောက်တွေ့ဆုံခွင့်ရခဲ့ပါတယ်။ဒါပေမဲ့အမှုအားလုံးအတွက်ဆွေးနွေးဖို့အချိန်မလုံလောက်ဘူးလို့ဒေါအောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ရှင်
။ဒါကတော့ဒေါအောင်ဆန်းစုကြည်ရဲ့အမှုနောက်ဆုံးအခြေအနေမတ်စုမြမုံပြောပြပေးခဲ့တာဖြစ်ပါတယ်။ဆက်ပြီးတော့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားကပစ်ခတ်တိုက်ခိုက်မှုအခြေအနေတွေကိုတင်ပြပေးကြပါတယ်။မကွေးတိုင်းဒေသကြီးဂံကောခရိုင်နှမ်းခါရွာကိုစစ်ကောင်စီတပ်တွေကဝင်ရောက်စီးနှင်ရှာဖွေခဲ့တယ်လို့နေအိမ်တွေကအဖိုးတန်ပစ္စည်းတွေကိုလည်းယူဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်စကိုင်းတိုင်းကနီနယ်ကကျေးရွာတွေဘက်မှာတော့အရင်တုန်းကချထားတဲ့တပ်အင်အားကိုလျှော့ထားပါတယ်။အခုလိုမျိုးဂံကောနဲ့ကနီနယ်ဘက်ကနောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကတင်ပြထားပါတယ
်။မကွေးတိုင်းဂံကောခရိုင်နှမ်းခါရွာကိုမနေ့ဇွန်3ရက်ညပိုင်းကစစ်ကောင်စီတပ်တွေဝင်လာတဲ့အတွက်ကြီးရွာသားတွေထွက်ပြေးတင်းဆောင်ခဲ့ကြရပါတယ်စစ်တပ်တွေဟာနေအိမ်လူတွေကိုဝင်ရောက်ပြီးအစားအသောက်တွေနဲ့ဓာတ်မှုရှိပစ္စည်းတွေကိုယူဆောင်သွားတယ်လို့ဒေသခံတူဦးကပြောပါတယ
်ညတယ်မှာနှမ်းခါမှာအိတ်ထိန်နဲ့တက်ဆွေးထားလို့ကြွားထည့်လူတွေအကုန်ဆောင်ထွက်ပြေးရတယ်ရဲ့အဲဒီမှာဆိုင်ကယ်တွေဘာတွေယူထားတယ်ရဲ့ဆိုင်ကယ်တွေယူတယ်အဲဒီမှာအော်တွေကိုတန်ဖိုးရှိတဲ့ပစ္စည်းတွေကိုဆန်တို့စီတို့အော်တွေယူထားတယ်ရဲ့အဲဒီမှာငါတို့ဘာလို့အရစ်ပီယာဖားတွေဒီကိမညာချစ်တာတောက်စားလို့နေကြတယ်ဒီဟိုလေရွာထဲမှာတက်ဆွေးထားကြနေပြီဗျ။အမှဖုန်ကြီးကျောင်းမှာနေရာယူထားတယ်ဗျ။အဲစားရွာတန်းတွေကတော့ငယ်တဲ့လူငယ်ပိုင်းတွေကတော့လူငယ်ပိုင်းတွေလူလက်ပိုင်းတွေပြန်ကြတယ်ဗျ။အဲရွာထဲကိုမီးရထင်းရင်းနဲ့အိမ်ပစ္စည်းတွေစိတ်မချလို့ဗောအဲ့လို
မျိုး။မီလ28ရက်ကရဲလာနှမ်းခါရွာနီးမှာစစ်ကောင်စီတပ်တွေနဲ့ကြီးရွာကာကွယ်ရေးအဖွဲ့တွေပြစ်ခတ်တိုက်ခိုက်ခဲ့ပြီးမီလ29ရက်နေ့မှာ၅ဦးအသက်ခံခဲ့ရပါတယ်။စစ်ကောင်စီကိုသတင်းပေးနေသူလို့ဆိုပြီးတက်ဖက်ခဲ့ကြောင်းရောပြည်သူ့ကာကွယ်ရေးအဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။အဲဒီနောက်မှာအနီးအနားကျေးရွာတွေကိုစစ်တပ်ကဝင်ပြီးတော့စီးနှင်းရှာဖွေတာတွေလုပ်နေတာပါ။အခုလိုမကွေးတိုင်းဘက်မှာစစ်တပ်ကလုပ်နေပေမဲ့သခိုင်းတိုင်းကနီနယ်ကျေးရွာတွေမှာတော့စစ်တပ်အင်အားကိုရှော့ချလိုက်တယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်ကြားအပြင်းအထန်တိုက်ပွဲဖြစ်ပြီးတဲ့နောက်စစ်တပ်ကဝင်ပြီးတော့တက်ဆွဲထားတဲ့ရွာတွေကနေတပ်အင်အားတချို့ကိုပြန်ရုတ်သွားတာဖြစ်တယ်လို့နီးစပ်ရာကျေးရွာတွေမှာထွက်ပြေးနေရသူတူကပြောပါတယ်။
၄၅၆ရဲ့တော့အချိန်လေးပြီပေါ့နော်အဲ့ကလေးကခုတို့လည်းတက်တယ်မလာဘူးခုခိုင်းလို့တော့ပေါ့နော်ဒီနေ့မှတက်ဆွဲတာမဟုတ်တော့မှတက်ဆွဲတာ၆မှမှတက်ဆွဲတာ ਈ အဲ့လိုတော့မရှိတော့ဘူးပေါ့နော်အရှိတော့ပဲနဲ့အချစ်ကလေးမျိုးပေါ်မှာလည်းအများတက်ဆွဲထားတဲ့တက်တယ်ရှိတော့တယ်အဲ့အားကြီးကနေမှအဲဂျွားလေးကိုတို့ဂျွားစီလေးရောက်တော့တယ်ပေါ့
ကနီမျိုးတွေမှာတော့တက်တွေဆက်ပြီးဖြန့်ချထားပါတယ်ကနီနယ်ကျူးရွာတွေကတက်တွေကိုဥပိုင်ကုမ္ပဏီကဒူးဖော်တဲ့ခန်းဒီကြောက်စီမော်ကကြောက်တွေတည်ယူတဲ့နေရာမှာလုံခြုံရေးပေးဖို့ပြောင်းရွှေ့ချနေတာလို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်အဲ့ဒီဒေသဘက်မှာစစ်တပ်နဲ့ KNA တို့တိုက်ပွဲဖြစ်ပြီးနောက်ပိုင်းအခုလိုစစ်တပ်ကလုံခြုံရေးပေးနေတာလို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတူကပြောပါတယ
်ခန်းဒီဘက်မှာသူတို့ဥပိုင်ကုမ္ပဏီကထုတ်တဲ့ကြောက်စီမော်ကိုသူတို့အမိညာအကုန်လုံးကယ်ထုတ်နေတယ်ပယ်ထုတ်နေတယ်ပေါ့နော်အဲ့တော့မှသူတို့ချင်းနေမျိုးတခြားမှာရှိတဲ့အမြင်ရင်တွေကိုကုန်တယ်အမြင်ရင်တွေကိုတုံးပြီးတယ်ပြီးရင်ခီးတဲ့ရင်တွေကိုလည်းတုံးတယ်ကုန်တယ်အမြင်ရင်နဲ့စမ်းတယ်ပြီးတော့တယ်တယ်လို့မရတဲ့ခါကျတော့သူတို့ဟ ဟိုလုံလုံရေးနေတဲ့သူတို့စစ်တီရင်ကထောင်ကနန်းတော့သူတို့သုံးပြထားတယ်။နောက်တစ်ပြက်ရွာလေးဘက်ကတက်တွေကိုစုထားပြီးတော့အဲ့ဒီကြောင်စိမ့်မော်တော်ကြီးရဲ့လုံလုံရေးကိုဟိုလိုက်ပါဆောင်ရွက်နေပြီးအတွက်ကြောင့်ကျွန်တော်တို့ဒီဘက်ကရွာလေးရဲ့တက်တွေကိုအကုန်လုံးခေါ်နေတာဖြစ်ပါတယ
်။စစ်ကောင်စီဘိုင်ဥပိုင်ကော်မတီရဲ့ခန်းဒီကြောင်စိမ့်မော်ကကြောင်စိမ့်တင်ဆောင်တဲ့ဆက်လီတွေကိုဒေသခံကာကွယ်အဖွဲ့တွေကမေလ6ရက်နေ့မှာဂျာဖြတ်တိုက်ခိုက်ခဲ့ပြီးခန်းဒီကိုပို့မဲ့ရန်တင်ဆက်လီကိုလည်းဒေသခံကာကွယ်ရေးတွေဂျာဖြတ်တိုက်ခိုက်ပြီးတင်ယူခဲ့ကြပါသေးတယ်။အခုလိုစစ်ကောင်စီတပ်တွေနဲ့ကြေးရွာကာကွယ်ရေးတပ်ဖွဲ့တွေနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေကြောင့်ဒေသခံတွေဟာဘေးလွရာကိုတင်းရှောင်နေပြီးရင်းမပြေနဲ့ကဏီနယ်ဘက်မှာစစ်ဘေးဒုက္ခသည်တောင်နီးပါးရှိနေပါတယ်ခင်ဗျာ။
ကိုကြော်ကြော်သိန်းပြောပြပေးခဲ့တာပါရှင်။ရှမ်းပြည်ဘက်ကအခြေအနေကိုဆက်ပြီးပြောပြပေးကြပါတယ်။စစ်ကောင်စီတပ်ဖက်ကနေရှမ်းပြည်နယ်မိုးပြဲမြို့အတွင်းမှာမြို့နေတဲ့ပြည်သူတွေရှောင်ထွက်သွားဖို့မနစ်ဂျွန်လ3ရက်နေ့ကစော်ဩခဲ့ပြီးတဲ့နောက်ဒီကနေ့ဂျွန်လ4ရက်နေ့ညနေပိုင်းမှာတော့စစ်တပ်ဖက်ကပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။ကယားပြည်နယ်ဒီမော့ဆိုမြို့မှာလည်းစစ်တပ်နဲ့ပြည်သူကာကွယ်ရေးအဖွဲ့တွေဆက်ပြီးတော့တိုက်ပွဲဖြစ်နေပါတယ်။မိုးပြဲဒီမော့ဆိုနဲ့လွိုက်ကော်မျိုးတွေကပြစ်ခတ်မှုတွေကြောင့်ပြည်သူတွေသေဆုံးမှုတွေရှိနေတဲ့အကြောင်း VOA သတင်းတောက်နိုင်ကွင်းအိမ်သတင်းပေးပို့ထားပါဗျ
။ကြားပြည်နယ်နဲ့ထိဆက်နေတဲ့ရှမ်းပြည်နယ်ဖေကုံမြို့နယ်မိုးပြဲမြို့မှာမြို့နေပြည်သူတွေကိုမြို့ထဲကနေထွက်သွားကြဖို့စစ်တပ်ကမနေ့ကသတိပေးခဲ့ပြီးနောက်ဒီနေ့ညနေပိုင်းမှာတော့မြို့ထဲကိုစစ်တပ်ဘက်ကပြစ်ခတ်နေပါဗျ။မြို့နေပြည်သူအများစုဘေးလွတ်ရာတိမ်းရှောင်သွားကြပေမဲ့အိမ်တွေပိုင်ဆိုင်မှုတွေစောင့်နေသူတချို့တကြံရစ်ပြီးတပ်လှ6ပြစ်ပုံရတယ်လို့မိုးပြဲမြို့ခံသူကပြောပါတယ်
။တောင်းနိုင်ကမှဆက်ဖြစ်တဲ့လက်နက်ငယ်ကပြည်နေတယ်ပြည်တော်လက်နက်ကြီးတွေကဆောက်တော့သူနည်းနည်းပြန်တိတ်သွား
။မိုးပြဲမြို့မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တို့မေလ23ရက်နေ့ကစတင်တိုက်ပွဲဖြစ်ပွားခဲ့တာပါ။မနေ့ကတော့စစ်တပ်ကဒေသခံမြို့နေသူတွေတိမ်းရှောင်ကြဖို့ကြေညာခဲ့ပြီးနောက်မှာထောင်နဲ့ချီတဲ့မြို့ခံတွေတိမ်းရှောင်နေရတယ်လို့မိုးပြဲစစ်ဆောင်လူကပြောပါတယ
်ဒီနေ့ပုံပြီးထွက်လာကြတယ်မင်းညာလည်းထွက်လာကြတယ်ဒီတည့်တော့ထောင်ကျော်လောက်ရှိမှသနဲ့မင်းညာလည်း900ကျော်တယ်ဒီတည့်ကပိုများတယ
်မေလ23ရက်နေ့တုန်းကမိုးပြဲမြို့မှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့ကြတဲ့ကဖေခုံနဲ့မိုးပြဲဒေသခံတောင်းနဲ့ချီနေရာကနေတိမ်းရှောင်နေရပါတယ်စွန်လ3ရက်ညနေပိုင်းမှာယာယီခုံလုံးနေတဲ့နေရာကနေမိုးပြဲမြို့ထဲမှာရိတ်ခါပြန်လာယူတဲ့လူငယ်တူကိုစစ်ကောင်စီတပ်ပြစ်ခတ်လို့သိမ်းဆုံးခဲ့ပါတယ
်စစ်ကောင်စီဖွဲ့ကလည်းသူများဦးအိမ်ပေါ်မှာနေပြီးမှချောင်းပြေးဖို့လုပ်နေတော့မင်းညာသူအိမ်ပြောင်းဖို့အိမ်မှာသွားဖို့တော့ဒီဖို့မှအိမ်ပြောင်းလာတဲ့ချိန်မှာစစ်ကောင်စီဖွဲ့ကပြစ်လိုက်တော့တယောက်ပြီးသွားတယ်ကျောင်းကျန်လေးပဲချက်96လောက်ပဲရှိမှသိနေခုဘယ်သူမှလည်းမစွဲနိုင်တော့ဘူးယူနိုင်ကြတော့ဘူး
လက်ရှိဖေခုံနဲ့မိုးပြဲဒေသခံ 12,000 ကျော်ဟာမိုးပြဲမြို့ကနေ9မိုင်ကျော် 14 မိုင်အထိဝေးတဲ့အရှိကယန်းနဲ့အနောက်ကယန်းဒေသတွေမှာတိမ်းရှောင်နေကြတယ်လို့စစ်ဘေးဒုက္ခသည်တယောက်ကပြောပါတယ်စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တို့စစ်ရေးတင်းမာနေတဲ့ကယားပြည်နယ်တိမောစုမြို့နယ်မှာလည်းဒီကနေ့မှပြစ်ခတ်မှုတချို့ရှိခဲ့တယ်လို့ကရင်နီမြို့သားကာကွယ်ရေးဖွဲ့ GNDF ပြန်ကြားရေးတာဝန်ခံသူကပြောပါတယ်
မြို့ပြမှာ7နာရီကျော်လောက်ကနေစပြီးတော့7နာရီ20လောက်ရှိခဲ့တယ်လို့သူတို့ရှိခဲ့တယ်ဗျာ။ဒီဒုက္ခကွေရေးတပ်ဖွဲ့နဲ့ဒီကျန်းသက်စစ်ကောင်စီနဲ့သူတို့ကဒီဒုက္ခကွေရှိတဲ့နေရာကိုနေနေကြည့်ကြတာလည်းတော့နှစ်ဖက်ဆက်မိကြတော့နော်။ဒီနေရာကဒီမော့ဆိုမြို့နယ်ဒီမြောင်ခြေကံပေါင်းအောင်အောင်နေပြီးတော့ဒီဒေါန်ခိုင်ရဲ့ကွက်ပေါ့။အဲနံပါတ်7တော့
ဒီမနေ့ရွာထဲကိုရိတ်ခါဝင်ယူတဲ့ရွာသားတို့ကိုတိမောစုမြို့နယ်6မိုင်ဆံမြကြီးရွာဖရဲကျောင်းမှာနေရာယူထားတဲ့စစ်တပ်ကပြစ်လို့တည်ဆုံသွားတယ်လို့ဒေသခံတယောက်ကပြောပြပါတယ်
6မိုင်ဆံပြဖရဲကျောင်းပေါ်မှာသူတို့တက်ဆွဲထားတယ်အဲ့မှာသူကခေါင်းပေါင်းစီကနေသူဆိုင်မှာတမားပြစ်ထားလိုက်တာဒီကူတူကတည်သွားတယ်ပေါ့ရိတ်ခတ်တဲ့ငယ်တူပေါ့
စစ်ကောင်စီပြောခွေရဗိုလ်ချုပ်စော်မင်းထွန်းကတော့ဒီကနေ့တိမောစုမြို့နယ်တိုက်ပွဲချင်းတွေကိုမသိရသေးပေမဲ့မနေ့ကြာတာပတိနေ့မှာဖြစ်ပွားတဲ့တိုက်ပွဲချင်းတွေကိုတော့အခုလိုပြောပါတယ
်ဒီနေ့တော့မသိပြမနေ့ကတော့ဒီမော့ဆိုဘက်မှာမနေ့ပိုင်းမှာကျွန်တော်တို့ဖြစ်ပြမှုအနှဲငယ်ရှိခဲ့တယ်ကျွန်တော်တို့မော့ဆိုကိုဝေတောင်ဘက်မှာလည်းအမေရိကန်က9နာရီခွဲလောက်မှာတိုက်ကိုလာပြီးပြစ်ခတ်ခဲ့တာရှိတယ်နေ့သက်မှာအောင်ချာလေးတနက်ငယ်နဲ့ပြစ်ခတ်ခဲ့တာရှိတယ်ဒီမော့ဆိုဘက်မှာလည်းကျွန်တော်တို့ဝါလာထော်အဲ့မှာကျွန်တော်တို့ပြစ်ခတ်ခဲ့တာရှိတယ်ဒီအင်ဂျီကြားလေးရနေဒီရကကျန်းတဲ့ဆမအယောက်90လောက်ပြစ်ခတ်ခဲ့တာရှိတယ်ကျွန်တော်တို့ဘက်ကတော့စစ်တီတယောက်ထိခိုက်ဒဏ်ရာရှိမှုရှိပါတယ
်လွိုင်ကော်မြို့လမ်းမကြီးနဲ့ရက်ွက်လမ်းကြားနေရာတွေကိုလည်းစစ်တပ်ကဒီကနေ့မွန်လွဲပိုင်းမှာပြစ်ခတ်တဲ့အတွက်ပြည်သူတို့သိဆုံးခဲ့တယ်လို့မြို့ခံတို့ကပြောပါတယ
်လက်ကော်မှာဆက်မှုတွေရှိတယ်နိုင်ငံရက်ွက်မှာဒီပြည်သူကိုကျန်းတဲ့ဆက်ကောင်ပြန်ရတဲ့စက်တုံးချက်ခန့်ပြီးပြစ်ခတ်သွားတော့ဘာလို့အမျိုးသားလည်းပြစ်ခတ်သွားတော့
အခုလိုကြားပြည်နယ်လွိုက်ကော်စီမော့ဆူနဲ့ရှမ်းပြည်နယ်မိုးပြဲဘက်မှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေကြားစစ်ရေးချင်းနေတင်းမာနေပြီးတိုက်ခတ်မှုတွေလည်းရှိနေတဲ့အတွက်ဒေသခံတွေဘေးလွတ်ရာနေရာတွေမှာတိမ်းရှောင်ပုန်းခိုနေကြရပါတယ် ကရပြည်နယ်လွိုင်ကုံမြို့ဒီမော့ဆူမြို့ဖရူဆူမြို့နဲ့ရှမ်းပြည်နယ်ဖဲခုံမြို့နဲ့မိုးပြဲမြို့တွေကစုစုပေါင်းပြည်သူ9000ကျော်အိုးအိမ်ပြည့်ပြည်တွင်းဒုက္ခသည်တွေဖြစ်နေကြပါတယ်ခင်ဗျာ
နိုင်ကုန်းအိမ်မှာရှင်အခုလိုမျိုးလူထုကခုခံကာကွယ်နေကြတဲ့အချိန်မှာတော့စစ်ကောင်စီကထိန်းသိမ်းသိမ်းသိမ်းလုပ်နေတယ်ဆိုပြီးဆိုပါတယ်ဒီ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကတော့လက်နက်ကင်တပ်ဖွဲ့စည်းမှုလက်နက်ကင်တော်လှန်ရေးတပ်ဖွဲ့တွေရဲ့တော်လှန်မှုတွေနဲ့ပတ်သက်လို့ VOA ရဲ့မေးမြန်းချက်ကိုဘလို့တုံ့ပြန်ဖြေရှင်းတယ်လဲဆိုတာကိုလည်းတစ်ဆက်တည်းတင်ပြပေးကြပါတယ်PDF ပြည်သူကာကွယ်ရေးတပ်တွေအနေနဲ့ပြည်သူလူထုအပေါ်မှာအကြမ်းဖက်တာတွေမလုပ်ဖို့ကြင့်ဝတ်သတ်မှတ်ထားပြီးအများပြည်သူနဲ့သက်ဆိုင်ရာစာတင်ကြောင်းဈေးစာတာတွေမှာဖောက်ခွဲမှုတွေမလုပ်ခဲ့ဘူးလို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကပြောဆိုလိုက်ပါတယ်တပ်မတော်သားတွေကိုလည်းဒီမိုကရေစီအရေးလှုပ်ရှားမှုမှာပြည်သူတွေနဲ့ပူးပေါင်းပါဝင်ဖို့ NUG ကသဘောထားထုတ်ပြန်ထားပြီးလို့အွန်လိုင်းကနေပထမဦးဆုံးအကြိမ်အဖြစ်ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း NUG တာဝန်ရှိသူတွေကပြောသွားပါတယ်သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်တက်ရောက်ပြီးတော့သတင်းမေးမြန်းခဲ့တဲ့ကိုဝင်းမင်းဆက်ပြီးပြောပြပေးပါရှင်
ဟုတ်ကဲ့မြန်မာနိုင်ငံတဲလက်ရှိပောက်ကွဲမှုတွေနဲ့ပတ်သက်ပြီးအကြမ်းဖက်လို့ပုံဖော်သူတွေကဆွဆွဲတာသာဖြစ်တယ်လို့ NUG ရဲ့နိုင်ငံခြားရေးဌာနဒူဝင်ကြီးဦးမိုးစောဦးကတုံ့ပြန်ပြောဆိုသွားပါတယ်
ကျေးဇူးကဘွေးတက်မတော် PDF People's Defense Forces ရဲ့ဒီအခြေခံမူဝါဒတွေစစ်တီရောချင်းဝစ်စီမြင့်နေနောက်တော့စစ်တုံမှန်းတွေပေါ်ပြုကြည့်ရမယ်ချင်းဝစ်တွေနောက်အရတားပြည်သူတွေနဲ့ဆက်ဆံမှာလိုက်နာရမယ်ချင်းဝစ်တွေအမျိုးသမီးနဲ့ကလေးတငယ်များပေါ်လိုင်းနိုင်ရမယ့်ကျင့်ဝတ်တွေစတဲ့အဲ့လိုကျင့်ဝတ်တွေပါဝင်တဲ့ပြည်သူ့ကာကွယ်ရေးတပ်မတော်စစ်ပဆိုင်ကျင့်ဝတ်တွေကိုထုတ်ပြန်ကြေညာခဲ့ပါတယ်ဆိုတော့အဲ့ဒီကျင့်ဝတ်တွေအရဆိုရင်ဒီပြည်သူ့ကာကွယ်ရေးတပ်မတော်ကပြည်သူလူထုပေါ်အကြမ်းဖက်မှုတွေကိုလုံးဝတတ်မခံပါဘူးပြည်သူလူထုအပေါ်မှာအကြမ်းဖက်တဲ့လုပ်ရက်တွေဟာပြည်သူ့ကာကွယ်ရေးတပ်မတော်နဲ့လုံးဝမပတ်သက်ပါဘူးဒီဥပမာပြစာတင်ကြောင်းတွေစေယုံတွေဈေးတွေစတဲ့အများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာအကြမ်းဖက်တဲ့ဒီဘုံခွဲတဲ့လုပ်ရက်စတဲ့အဲ့ဒီအကြမ်းဖက်လုပ်ရက်တွေကအမျိုးသားညီညွတ်ရေးအစိုးရနဲ့လုံးဝမသက်ဆိုင်ဘူးဆိုတော့ဒါအတည်ငြိမ်ပြောလိုပါတယ
်ဒီသတင်းစာရှင်းလင်းပွဲမှာကာကွယ်ကိစ္စဥဆောင်ဖြေချခဲ့တဲ့ကာကွယ်ဒုဝန်ကြီးဒေါက်ခင်မမမျိုးကလည်း NUG အနေနဲ့စစ်တနန်းတွေလှုပ်ဆောင်နေပေမဲ့ပြည်သူအပေါ်အကြမ်းဖက်နေတဲ့စစ်အုပ်စုကိုပြည်သူနဲ့အတူကာကွယ်သွားဖို့သာဖြစ်တဲ့စစ်ရေးရည်မှန်းချက်နဲ့ပဲလှုပ်သွားပြီးအရသာပြည်သူတွေနဲ့ပိုင်ဆိုင်မှုတွေကိုမထိခိုက်စေရဘူးလို့ကတိပြုလိုက်ပါတယ
်စစ်တီတော်ကျင်းဝတ်တွေကိုကျမတို့တခါတည်းဖော်ပြထားပါတယ်စီရင်ချိန်မှန်းချက်များဖြင့်သာတိုက်ပွဲပေါ်ဆောင်ရမည်စစ်စင်ရေးဆောင်ရွက်ရမှာလိုအပ်တဲ့အင်အားကိုအသုံးပြုပြီးထိခိုက်ပျက်စီးမှုအနည်းဆုံးဖြစ်စေရန်ဆောင်ရွက်ရမည်ဆိုတဲ့အပိုင်းဒီပါပါတယ်နောက်တစ်ခါအရသာပြည်သူများအားကာကွယ်ဆောင်ရှောက်ရမည်အရသာပြည်သူပိုင်းဥစ္စာဖြစ်စီများကိုထိပါခြင်းမပြုရဆိုတဲ့အနေထားဒီပါပါတယ
်ဒီနေရာမှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းမချာခင်ကတရုတ်သတင်းဌာနတစ်ခုနဲ့အင်တာဗျူးလုပ်ရမှာပြည်တွင်းစစ်ကသိမ်းမရှိတော့ဘူးဆိုတဲ့သဘောပြောခဲ့တဲ့အပေါ်ဘလို့တုံ့ပြန်ခြင်းပါလဲလို့မေးရမှာဒေါခင်မမမျိုးကပဲစစ်တဲ့ကြောင့်သာပြည်တွင်းစစ်ဖြစ်ရတာပါလို့ပြန်ပြောခဲ့ပါတယ
်မြန်မာနိုင်ငံမှာရှိနေတဲ့အကြမ်းဖက်စစ်အုပ်စုမှာပါဝင်ချားသူများတွေအားလုံးအနေနဲ့ကျမတို့တရဝင်းပြည်သူအစိုးရနဲ့ပူးပေါင်းပြီးတော့ဒီစစ်ကောင်စီရဲ့အာဏာသိမ်းမှုကိုရပ်ဆိုင်းလိုက်တာနဲ့မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ဖြစ်ပွားလာနိုင်သောအခြေအနေစစ်ရေးနဲ့ပတ်သက်ပြီးတော့ထိတွေ့လာနိုင်သောအခြေအနေဒါတွေအလုံးဟာရပ်ဆိုင်းသွားမှာဖြစ်ပါတယ်
။ဒါအပြင်ဒီမိုကရေစီရဲ့လှုပ်ရှားမှုတွေထဲမှာလည်းတပ်မတော်သားတွေအနေနဲ့ပြည်သူတွေနဲ့ပူးပေါင်းပါဝင်ဖို့သဘောထားထုတ်ပြန်ပြီးဖြစ်တယ်လို့လည်းဦးမိုးစောဦးကဆိုပါတယ်။နောက်ဦးမိုးစောဦးကပဲရိုဟင်ဂျာတွေအနေနဲ့နိုင်ငံသားဖြစ်ခွင့်ရှိပြီးလိုအပ်တဲ့ဥပဒေတွေပြင်ဆင်သွားဖို့ရည်မှန်းထားတယ်လို့ဆက်ပြောခဲ့ပါတယ်။ဒီနေရာမှာလူ့အခွင့်အရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကရိုဟင်ဂျာဆိုင်ရာမူဝါဒထုတ်ပြန်ခဲ့ပြီးလက်တွေ့ပြင်နိုင်တဲ့တိုင်းရင်းသားဖြစ်မှုကိုအခြေမခံတော့တဲ့နိုင်ငံသားဖြစ်ရေးဥပဒေကိုလည်းရှင်းပြခဲ့ပါတယ်
တိုင်းပြည်မှာမွေးဖွားတဲ့သူကိုတိမှတ်ပြုံနေမကဘဲနဲ့နောက်သူတို့သတ်မှတ်ထားတဲ့တိုင်းရင်းသားလူမျိုးဖြစ်ရမယ်ဆိုရဲအုပ်စုတွေကိုပဲရည်ရွယ်ပြီးတော့သတ်မှတ်ထားတာကျွန်တော်ဘာဖြစ်လဲဆိုတော့135မျိုးလို့ပြောတဲ့ဒီလူမျိုးတွေမှာမပါဝင်တဲ့သူတွေကနိုင်ငံသားဖြစ်ခွင့်မရှိနိုင်တဲ့အနေအထားမျိုးဖြစ်ပြောမယ်ဆိုရင်နိုင်ငံသားဖြစ်မှုကဘာနဲ့လဲဆိုတော့တိုင်းရင်းသားဖြစ်မှုဆိုတဲ့အကြောင်းအရာနဲ့လွတ်ဆောင်အဲ့တော့ဒီတစ်ချက်ကဒီလိုမျိုးသတ်မှတ်ခြင်းမခံရတဲ့သူတွေအတွက်အများကြီးပြဿနာဖြစ်တယ်ဆိုတဲ့အချက်အဲ့ဒါကိုကျွန်တော်သုံးသပ်မိပါအဲ့တော့ကျွန်တော်တို့အနေနဲ့1982ဥပဒေကိုကျွန်တော်ဖြတ်သိမ်းပြီးတော့ပြန်လည်ပြင်ဆင်တဲ့နေရာမျိုးမှာခုနလိုမျိုးခွဲခြားမှုကိုဖြစ်စေတဲ့ဒီလူမျိုးဖြစ်မှုကိုဦးတည်ပြီးတော့သတ်မှတ်တဲ့နိုင်ငံသားဖြစ်မှုပုံစံကိုကျွန်တော်တို့မလိုလားအပ်ပါဘူ
းဒီရိုဂျာဆိုတဲ့တုံတုံကိုလက်ရှိစစ်ကောင်စီကတရားဝင်လက်ခံမထားပါဘူးနောက်ပညာရေးကျန်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာစောဝေစုကလည်းဆေးရနာသိမ်းတာကြောင့်ကိုဗစ်ကာကွယ်ရေးလုပ်ငန်းတွေထိခိုက်သွားရတဲ့အာဏာသာမသိမ်းခဲ့ရင်အရင်စီစဉ်ထားတဲ့အတိုင်းလူဦးရေ40ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးသားဖြစ်ခဲ့ရမှာ အခုစစ်ကောင်စီထိုးနေပုံနဲ့ immunity ခေါ်တနိုင်ငံလုံးယောဂခဏရေးမရနိုင်တော့ဘူးလို့ဆိုလိုက်ပါတယ်ခင
်ဗျ။ဒါကတော့ NUG ရဲ့ဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲကိုတိုင်တက်ရောက်ပြီးသတင်းယူခဲ့တဲ့ကိုဝင်းမင်းပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာတော့ကိုဗစ်ကာလလိုအပ်ချက်တွေအများအပြားရှိနေတဲ့မြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်ဟာဆီယနာသိမ်းလိုက်တာကြောင့်ပိုပြီးတော့ဆိုးသွားသားတယ်လို့ကနေဒါနိုင်ငံအယ်ဘာတာတက္ကသိုလ်ကလက်ထောက်ပါမောက်ခဒေါက်တာခင်ဆောဝင်းကပြောပါတယ်။မြန်မာနယ်စပ်ကမဲတော်ဆေးကနဲ့အတူမြန်မာနိုင်ငံကဒုက္ခသည်တွေနဲ့ရွှေပြောင်းလူသမားတွေအတွက်ဆေးဘက်ဆိုင်ရာအကူအညီတွေပေးနေတဲ့ဒေါက်တာခင်စောဝင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာမတ်ခင်ဖြူထွေးတင်ဆက်ထားတာနားဆင်ပါရှင
် data consulting မှာမြန်မာနိုင်ငံနေဆက်ဒေတာတချို့မှာအထူးသဖြင့်ထိုင်းမြန်မာနယ်စပ်မှာပေါ့နော်မြန်မာနိုင်ငံကနေပြီးတော့ထွက်ပြေးလာတဲ့ဒုက္ခသည်တွေတို့နောက်ရွှေ့ပြောင်းလူသမားတွေအတွက်ကျန်းမာရေးဆိုင်ရာကူညီထောက်ပံ့မှုတွေအများကြီးလှုပ်ဆောင်လာခဲ့တာဒါဆယ်စုနှစ်နဲ့တောင်မှချိန်ပြီးတော့လှုပ်လာတယ်ဆိုတော့ကျွန်တော်တို့သိရတယ်ဆိုတော့အခုကကြတော့ဒါမြန်မာနိုင်ငံမှာလွန်ခဲ့တဲ့၄လလောက်ကစပြီးတော့ဆီအာနာသိမ်းမှုဖြစ်တယ်ဒီဆီအာနာသိမ်းမှုနောက်ပိုင်းမှာဒီစစ်ကောင်စီတပ်တွေရဲ့ပြစ်ခတ်တပ်ဖြတ်တာတို့တောင်ဒီဖမ်းဆီးနေနေတာတွေကြောင့်မလို့ထွက်ပြေးလာတဲ့သူတွေနေဆက်ဒေသတွေရောက်လာတာလည်းရှိရဲ့ဒီနေဆက်ဒေသတွေမှာဖြစ်နေတဲ့နက်နက်ကန်တိုက်ပွဲတွေကြောင့်ရောပြီးခဲ့တဲ့3-4လအတွင်းမှာပဲကျွန်တော်တို့ဒီဘက်ဆိုတာတောင်းနဲ့ချီပြီးတော့ဟိုဒီဒုက္ခသည်တွေတိုးလာရလည်းရှိရဲ့ဆိုတော့လက်ရှိမှာရောဒီလိုဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ကူညီဆောင်ရွက်ပေးနေတာတွေရှိပါသလားရှင
့်အခုလောလောဆယ်မှာတော့ဒေါက်တာစင်ပြာမောင်စေကန်းနဲ့ရောနောက်ပြီးတော့အဲ့ဒီနေဆက်ဒေသတစ်လျှောက်မှာကျမရေးကိစ္စတွေကိုဆောင်ရွက်နေတဲ့လုပ်ဖို့ကိုင်တဲ့ဆောင်ဝင်တွေနဲ့ပေါ့နော် Zoom meeting ဒီအဝေးကနေလှမ်းပြီးတော့ meeting ကြီးအမြဲလုပ်ပါတယ်အာ meeting ပုံမှန်လုပ်လို့ရှိတယ်အဲ့ဒီလိုမျိုးလုပ်တဲ့အခါမှာလည်းဒီလေဇာဒီတာမှာဖြစ်ပြနေတဲ့အခြေအနေတွေကိုသူတို့ကနေတင်နေကြားရတယ်အဲ့လိုကြားရတဲ့အခါမှာလည်းအဲဒီဘက်ကနေပြီးတော့လိုအပ်တဲ့ဟာကိုတန်းနိုင်တဲ့မြအကူအညီထောက်ပံ့ပေးနေတာတွေရှိပါတယ်အထူးသဖြင့်ကတော့ဒီနေဆက်ဒေတာဒီကျိုင်းသားဒေတာတွေမှာပေါ့နော်အဲမဲဆောက်ကတော့ဒီကရင်ပြည်နယ်နဲ့ပို့ပြီးတော့နှိဆက်တာပေါ့ KNU နယ်မြေနဲ့နှိဆက်တာပေါ့အဲ့တော့အဲ့ဒီ KNU နယ်မြေမှာဆိုလို့ရှိရင်ဒီစစ်ကောင်စီဘက်ကတိုက်တဲ့တိုက်ပွဲတွေကတော်တော်ကိုရက်ဆက်ပါတယ်အများကြီးရဲ့အတိုင်းပဲပေါ့နော်ဒီဘာမှလက်နဲ့မရှိတဲ့ပြည်သူတွေလူထုတွေနောက်ပြီးတော့ဒီတာမန်လက်နဲ့ကလေးပဲကန်ဆောင်နေတဲ့ဒီကျိုင်းသားအဖွဲ့တွေကိုသူတို့ကလက်နဲ့ကြီးတွေနဲ့မတရားပြစ်ခတ်ရုံနဲ့မကဘူး။လင်းရင်နဲ့ကိုဘုံကျဲတဲ့အခါမှာအဲ့ဒီဒေသမှာနေတဲ့လူထုတွေကဒီတိုက်ပွဲရဲ့တန်းတောင်းအိုးပြစ်အိမ်ပြစ်ပြေးပုန်းနေရတဲ့လူတွေအများကြီးရှိပါတယ်။ထောင်နဲ့တောင်းနဲ့ကိုခြိပြီးတော့အဲ့လိုမျိုးထွက်ပြေးတင်းဆောင်ပုန်းအောင်းနေရတဲ့လူတွေရှိတယ်ဆိုတာသိရပါတယ်။အဲ့တော့ဒီလူထုတွေကဆိုလို့ရှိရင်သူတို့မှခံစားနေရတဲ့ဒုက္ခတွေကဒီစားနပ်ရိက္ခာပြက်လက်တာတွေရှိတယ်နောက်ပြီးတော့အထူးသဖြင့်အခုလိုမျိုးမိုးရသည်ဆိုလို့ရှိရင်မိုးရွာတယ်မိုးမလုံတာတွေရှိတယ်အဲ့လိုမျိုးမိုးရွာတဲ့အတွက်ဒီခြင်းနေရင်နေအများကြီးရှိတယ်ခြင်းနေရတစ်ဆင့်ရင်ကောင်းကောင်းနေတစ်ဆင့်ကူးဆက်တဲ့ယောဂါတွေဝင်းပြက်ဝင်းလျှော့ယောဂါတွေအများကြီးရှိကြတယ်ပေါ့နော်အဲ့တော့အဲ့ဒီသူတို့တွေအတွက်လိုအပ်တဲ့အကူအညီကိုဒီကနေပြီးတော့လူရှင်တွေစီကနေပြီးတော့တတ်နိုင်ကြများလူငွေကောက်ခံတာတွေရှိတယ်နောက်ပြီးတော့တစ်ပတ်တစ်ခါနှစ်ပတ်တစ်ခါအစားတောက်ပြီးချက်ပြုတ်ပြီးတော့ရောင်းပြီးတော့ဒီအလှခံတာပေါ့နော်အဲ့တော့ရောင်းရတဲ့ငွေကိုစုဆောင်ပြီးတော့ပို့ကြတာတွေလည်းရှိပါတယ်ဆိုတော့ဒီငွေအားတော့စိတ်ဓာတ်အားဖြင့်တော့တတ်နိုင်ကြအကူအညီနေပါတယ်
လက်ရှိကတော့သူတို့ဒီစာဝင်နေရေးနောက်ဟိုကျမကြီးဆိုင်ရာပြုစုစောင့်ရှောက်မှုတွေအပါအဝင်ပေါ့သူတို့ရဲ့လိုအပ်ချက်တွေကတော့အများကြီးရှိနေရဆိုတော့ဒါတွေကိုထိထိရောက်ရောက်ကူညီနိုင်ဖို့ရောဘာတွေလုပ်နိုင်မလဲရှင
်ထိထိရောက်ရောက်ကူညီနိုင်ဖို့ဆိုရင်တော့တကယ်ကတော့ပြောကြစကားဆိုရင်ဒီလူရကိုအိုးအိမ်ကိုရရွာကိုအေးအေးချမ်းချမ်းနဲ့လုံလုံခြုံခြုံနဲ့ပြန်ရောက်နိုင်အကောင်းဆုံးပေါ့နော်အဲ့တော့ဒီလူရအခုဆိုလို့ရှိရင်ဘာဖြစ်လို့ဒီလူမျိုးကိုရဲ့ကိုအိမ်ကြီးကိုစွန့်ပစ်နေရတာလေကိုယ့်ရဲ့ရရွာတွေကိုစွန့်ပစ်နေရတာလေဆိုလို့ရှင်ဒီစစ်ကောင်စီရဲ့မတရားအနိုင်ကျင့်တယ်မတရားနှိပ်စက်တယ်မတရားတိုက်ခိုက်တပ်ဖြတ်တဲ့အန္တရာယ်တွေကိုထောက်လန့်ပြီးတော့လွတ်ရအောင်ပြေးကြရတယ်အဲ့လိုလွတ်ရအောင်ပြေးကြရတဲ့အတွေ့သူတို့ဟာမလိုလားအပ်တဲ့ကျန်းမာရေးပြဿနာတွေဖြစ်တယ်ကလေးတွေဆိုလို့ရှင်လဲစားနပ်ရိက္ခာမလုံလောက်တဲ့အတွေ့အထူးသဖြင့်ဒီဖွံ့ဖြိုးတာအရေးကလေးတွေမှာဆိုလို့ရှင်အာဟာရမပြည့်စုံတဲ့ယောဂါတွေဖွံ့ဖြိုးမှုဆိုင်ရာယောဂါတွေအဲ့လိုမျိုးတွေအများကြီးသူတို့မှာထိခိုက်ရတယ်လေဆိုတော့
ที่เรียกว่ากูนายกัวรอจมารัวกูเล่นเนี่ยจมารัวนี่อุดรนายาปีส่งเนี่ยแต่งใจอยู่ดีสิ่งกลางปีอ่ะอันนี้เป็นชิมงนายลูกเชนอ่ะแต่ที่เด็ดหน้าอ่ะกลางตรงกันเล็ดด้วยมารอตะเคียกูปีเด็ดที่เชนเนี่ยนี่ลูกเวชมาเปลี่ยวลูกยาไปเออแล้วเราจะที่เลือดอะไรมาปีที่เรากำลังมารอจมารัวที่ลูกอาจจะกูมีกูกูรายงานเลย กูชื่อเดียร์อินอาเนี่ยกูยูด้านในเดียร์เป็นเนี่ยยี่บ้านนี่พี่เรากูยูด้านในอะกูยูแล้วด้านในเดียร์ยูบีโร่ที่รู้มิวโอเอ็นซ์ซึ่งเดียร์พี่เราจะท้าโดจูองยาวยาวนี่เรนดูอีด้วยที่ยี่บ้านสัญญาจะมาอีพิวซูสังชามูน้าสี่บ้านสัญญาเลยตัวเย่สี่สัญญาเดียวแต่ตอนยังกินในอังสี่บ้านสัญญาพิวซูสังชามูดีเลย
จมารูอันนี้ที่ลูกเบบูรู้ว่าโอเคกูส่วนนี้ด่าแต่เราเล่นที่ไหนบ้างเนาะมีมันยังมาพี่แกดีจะตั้งสุญญากาลารีมาเป็นยังไงบ้างจะมาอีไปมาที่พี่เนี่ยจูเดลาร์เอชนี่ชูสิเกะอุมาดีกูเวทเจ้าเอชมาเรามากูเวเนี่ยปัตตาบิโรซีซีจารู เราก็เคยเสียงลูกดารุมาส่วนดีดารุนนั่งเงียบมาเรามาไปได้ตัวเลี้ยงกูที่ยังลูกในเนื้อสุรามิวเน่ที่จูเขียนอะไรเรามาสิเกะอ่ะปนน้องเจ้าแม่กูที่ยังตาสุยากูเพียวชาไปเรามาเสียงนั้นติงในเด็กขาจารอที่ลูกจูเดลาร์เอชนี่เดชูทุกที่เพียร์ถ้าเจ้าแม่ยังกันมาเพราะที่แกมุ่ยพิจารณาเรื่อยๆต้องจำมีเลยเช่น
จำไม่กันนะมารอคุณนั่นเดี๋ยวเรื่องโควิดกูเว็บยังจะว่าลูกเช่นที่มารู้เก่งกันนั่นอยู่ที่เด็กข้ามาเห็นว่าที่อาจจะต้องช่วยปนน้องจะต้องคนทางเราโก้ซีซีนั่งเกเรทำไมแม่กูสูรุ่งเช่นที่โควิดสิทธิ์หางาจะต้องช่วยปนน้องจะต้องคนทางเราโก้ซีซีนั่งเกเรทำไมแม่กูสูรุ่งเช่นที่โควิดสิทธิ์หางาจะต้องช่วยปนน้องจะต้องคนทางเราโก้ซีซีนั่งเกเรทำไมแม่กูสูรุ่งเช่นที่โควิดสิทธิ์หางาจะต้องช่วยปนน้องจะต้องคนทางเราโก้ซีซีนั่งเกเรทำไมแม่
ောင်းနီးပါးစစ်နိုင်တယ်ကွာနေပြီးတော့တပတ်ကိုတထောင်ကျော်လောက်ပြီးတော့စစ်နိုင်တယ်အခုပဲသတင်းတွေထဲမှာပေါ်နေတယ်ကိုဗစ်ရောဂါဖြစ်တဲ့ positive ဖြစ်တဲ့နှုန်းတွေကများလာတယ်နောက်ပြီးတော့တခြားကိစ္စနဲ့ပြောလို့ရှိရင်ဒီရိုးရိုးဒီတာမန်ဟိုကျန်းမာရေးပြဿနာပေါ့နော်အဲ့ဒီလိုကျန်းမာရေးပြဿနာတွေကိုထားလိုက်ပြီးလို့ရှိရင်ထိခိုက်ဒဏ်ရာရတဲ့ပြဿနာကလည်းဒါတော်တော်လေးကိုအခုဆိုလို့ရှိရင်เนาะအချိန်ညာမငြိမ်တက်ဘူးအခါလေအချိန်မရွေးပြစ်ခတ်ခံရတာရှိတယ်အချိန်မရွေးရိုက်နှက်ခံရတာရှိတယ်အချိန်မရွေးကိုကားနဲ့တိုက်နေဆိုင်ကယ်နဲ့တိုက်နေဆိုရင်အန္တရာယ်တွေရှိရဲဆိုတော့ဒီလိုမျိုးထိကြိုက်ဒဏ်ရာနဲ့ပတ်သက်တဲ့ပြဿနာတွေအနာဒဏ်ရာကနေတွေးထွက်လွန်တဲ့ကျန်းမာရေးပြဿနာတွေကလည်းသူအများကြီးဟိုရှိလာဒါကိုတွေ့ရပါတယ်။ကြံတဲ့ဖြားနာကူးဆက်ယောဂါတွေအပြင်ကိုဒီလိုမျိုးထိကြိုက်တာရတွေးထွက်လွန်တဲ့ယောဂါပြဿနာတွေလည်းရှိတယ်။ဆီယောင်ဝင်တွေကတော့အများစု CPM လုံနေကြတာမှန်နေတယ်။ဒါတွေကဆီယောင်ဝင်ဆိုတဲ့သဘာဝအရာမိမိနဲ့ကိုနီးကိုဟန်နဲ့ပေါ့နော်ကိုနဲ့လက်လန်းနေတဲ့ကိုမျက်စိစီကိုအနာတဝိုင်းမှာကိုရဲ့လက်တကမ်းမှာရှိတဲ့ဒီလူနာကိုတော့တတ်နိုင်ရမြဆောင်ဝင်များအဲကုသပေးနေကြရဲဆိုတာလည်းသိရပါတယ်ဒါပေမဲ့အဲ့ဒီလိုကုသဒါလည်းအတိုင်းတာတစ်ခုတည်းထိရောက်နေတယ်တကယ်ကတော့စံတင်စံလုံးအပြည့်အဝတော့ကျမ်းမာရေးပြည့်စုံဆောင်ရှောက်မှုမပေးနိုင်တဲ့အတွက်လူတို့အနေနဲ့ကျမ်းမာရေးပြည့်စုံဆောင်ရှောက်မှုအပြည့်အဝမရနိုင်တဲ့အတွက်ကျမ်းမာရေးအခြေအနေကတော့ဒီစစ်ကောင်စီလက်ထက်မှာအရင်ကနဲ့နှိုင်းယှဉ်လိုက်လို့ရှိရင်အများကြီးချိုးဝါလာတဲ့အခြေအနေကတော့ရှိနေတယ်ဆိုတာတည်တည်မှလည်းတွေ့ရပါတယ
်ဒီထိခိုက်ရတဲ့အခြေအနေတွေကိုဒီကြားကာလမှာပြည်သူတွေအတွက်လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေလည်းလုံးဝပြတ်ထွက်သွားတာမျိုးမဖြစ်အောင်ပေါ့နော်ဘယ်လိုပုံစံနဲ့ဆက်ပြီးတော့ထိန်းသိမ်းပြီးတော့မှပြည်သူတွေလိုအပ်နေတဲ့စောင့်ရှောက်မှုတွေကိုလည်းရအောင်ပေါ့အကောင်းဆုံးဘာတွေလုပ်နိုင်မယ်လို့ဟိုဒေါက်တာနေနဲ့ထင်မြင်မိလဲဘာတွေများအကြံပြုနိုင်မလဲရှင
်ဟုတ်ကဲ့အခုကိစ္စကတော့တော်တော်လေးကိုစိန်ခေါ်မှုတွေအများကြီးနဲ့ဟိုရင်ဆိုင်ရတဲ့ဘဝပေါ့အဲ့ဒီတော့လူနာဟာသူဖြစ်တဲ့ယောဂပေါ်မှာမူတည်တယ်သဘောကတော့ဟိုစောင့်လို့ရတဲ့ယောဂရှိတယ်အရေးပေါ်ယောဂရှိတယ်ဥပမာနှလုံးသွေးကြောပိတ်တဲ့ယောဂဆိုလို့ရှိရင်ဒီသွေးကြောကိုအဲခွဲစိတ်ပြီးတော့ပြန်မချဲ့နိုင်ခြင်းပါဒီသွေးကြောအဲနှလုံးသွေးကြောလေးတွေကျဲလာအောင်အဲမောရနာရာတက်တာအောင်လို့ဆေးပေးပြီးတော့ထိန်းထားလို့ရတယ်ဒါပေမဲ့အခုဗမာပြည်မှာဖြစ်နေတဲ့ဟာကဥတက်ပေါက်တဲ့ယောဂနဲ့တူတယ်
ဥအတက်ပေါက်ပြီဆိုလို့ရှိရင်ဘာနဲ့မှထိန်းထားလို့မရဘူးဒီဥအတက်ကြီးကိုခွဲထုံးမှသာဒီရောဂါပျောက်သွားမှာဥအတက်ကိုခွဲမထုံးလို့ရှိရင်အဲ့ဘာမဟုတ်တဲ့ဥအတက်ပေါက်တာဥအတက်ရောင်တာနေပြီးတော့ဘိုက်ထဲမှာရှိတဲ့ကိုအင်္ကာတွေတစ်ခုလုံးကိုပြန့်နှံ့ပြီးတော့ဒီကိုဘိုက်ထဲမှာရှိတဲ့အင်္ကာရက်တွေအကုန်လုံးပုံပြီးတော့မဖြစ်တဲ့ယောဂါပိုဆိုးသွားတဲ့ယောဂါဖြစ်နိုင်တယ်လေအဲ့တော့အဲ့ဒီလိုအလားတဏံတူပါတယ်ဘာဘာပြာဒီလိုမျိုးကြာကာလမှာဒီတ္တမယေခန္ဓာကိုပြင်ဆင်ဖို့အဲ調査ပြီးတော့လှုပ်ဆောင်နေဆိုတာကခုနဥတက်ပေါက်တဲ့လူလိုပဲစောင့်လို့ကိုမရဘူးဒီဒေါ်လာရင်းကညံ့ညံ့ပြီးမှဒီစစ်ကောင်စီရဲ့ဥအတက်ကြီးကိုညံ့ညံ့ခွဲထုတ်ပြီးတော့ညံ့ညံ့အမြင့်ဖြုံမှသာဒီပြည်သူလူထုရဲ့စံမာရေးအခြေအနေတွေကအလားအလာကောင်းလာမယ်သဘောရှိပါတယ
်ခုလိုမျိုးအချိန်ပေးပြီးတော့ဖြေကြပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ဒီမှာလည်းကျေးဇူးတင်ပါတယ်
မခင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာပါရှင်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နီးပညာခန္ဓာနားဆင်ကြရအောင်ပ
ါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာဒေသမပြည့်ခင်မှာပဲဥယျာဉ်ဆန့်ခွာထွက်ပြေးရသူကတိုင်းနယ်ချီရှိလာနေပြီးတောတောင်တွေထဲပုန်းအောင်နေရသူလည်းတိုးလာနေပါတယ်တနည်းတခြားပိုဆိုးလာနေတဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေကြောင့်ကုလသမဂ္ဂအပါအဝင်အထောက်အကူပေးရေးအဖွဲ့တွေကအကူအညီတွေပေးဖို့အတွက်ကြိုးစားနေကြပါတယ်။ဒီထဲမှာအရေးအကြီးဆုံးဖြစ်တဲ့စာနာရိတ်ခါပြဿနာကိုဖြေရှင်းနိုင်ဖို့ပြီးလေရှိတဲ့ MRE လို့ခေါ်တဲ့ချက်ပြုတ်ရှာမလို့တဲ့အသင့်စားနိုင်တဲ့ရိတ်ခါဒုတ်တွေအကြောင်း American စစ်တပ်တဘာဝဝန်ကျင်ကျန်းမာရေးဆိုင်ရာအကြီးအကဲတူဖြစ်တဲ့ Engineer ဦးသူရအောင်ကပြောပြတယ်
တော့ဟိုမိမွေးစရာမလိုပဲနဲ့ဟို flameless russian ပေါ့နော်ဟို american စစ်တပ်ထဲမှာတော့ MRE လို့ခေါ်တယ်အဲ meal ready to eat ပေါ့အဲ့ဒါဒီမျိုးလေးတွေချပေးတတ်တယ်အဲ့ဒီဟာလေးကသူကဟိုဟိုဒီလိုက်မဲ့ဖောက်စားလိုက်ရုံပဲရေခဲတဲ့တည်းလဲစားတော့ထဲစရာမလိုဘူးနည်းနည်း advance ဖြစ်ပါတယ် MRE ဘက်ကဒီမှာလဲဈေးကြီးပါတယ်ဒါပေမဲ့ UN တို့ဘာလို့ကလုတ်ပြီဆိုရင်တော့ american စစ်သားကိုပေးတဲ့ russian မျိုးပဲဖြစ်ဖြစ်ကနပြောတဲ့ displace civilian တွေကိုပေးတဲ့ဟာမျိုးပဲဖြစ်ဖြစ်ဒါမျိုးကူတတ်တယ်ပေါ့နော်ခြားနိုင်ငံတွေရဲ့ example အရာပေါ့
ကျွန်တော်အစားအသောက်တွေကိုဒီလိုမျိုးဒီနိုင်ငံတကာအကူအညီတွေပေးတဲ့အခါမှာမီးမလိုဘဲနဲ့ချက်ပြုတ်လို့ရတယ်ဆိုတာဘယ်လိုမျိုးလဲပြောပြပေးပါအ
ာဟုတ်ကဲ့မီးမလိုဘူးဆိုတာကတော့အပူဓာတ်တစ်ခုရတာပေါ့နော် chemical နီးပေါ့ဓာတုဗေဒနီးပေါ့ဒါပေမဲ့ရေခဲတဲ့ထဲစီအောင်လို့အစားတော့ကိုဘလူအပူပေးလဲဆိုတော့အဲ့ထဲမှာမက်ဂနီဆီယမ်ပေါဒါဆိုတော့ဟိုရေနဲ့ထိလိုက်ရင်ပူတတ်တဲ့ဟိုအိတ်ကလေးပါပြီးသားပေါ့နော်မက်ဂနီဆီယမ်အမှုန်လေးတွေဒီအထုပ်ကလေးထဲမှာပါတယ်ပေါ့နော်အဲ့ဒါကိုရေနဲ့ထိလိုက်တဲ့အခါမှာမက်ဂနီဆီယမ်ပေါဒါရေနဲ့ထိရင် reactive ဖြစ်သွားပြီးတော့အပူဓာတ်တွေထွက်လာတာပေါ့အဲ့အပူကကနချက်ပြီးသားချက်ပြီးသားဆိုပေမဲ့ရေခဲတတာလည်းတော့ထဲစရာမလိုဘူးအဲ့ဒီအစာတောက်ကိုကတ်လိုက်တဲ့အခါမှာသူကပူသွားပြီးတော့အဲ့ဒါစားလို့ရတယ် science အခြေခံပြီးပြောရရင်ဒီ MRE ကိုကျွန်တော်တရောက်ပဲပို့ပြီးထူကြတဲ့ပြောရမယ်ကျွန်တော်ကျောင်းတက်ခဲ့တာ Upstate New York မှာ Rochester Institute of Technology လို့ခေါ်တယ်ခင်ဗျအဲ့ဒီကျောင်းမတက်တုန်းကကျွန်တော်ရဲ့ဆရာကဟိုအိန္ဒိယဆရာသူကကျွန်တော်တို့mechanical engineer မှာ heat transfer ဆိုတင်ပေးတယ်အဲ့ဒီမှာသူကဘာကိုတီထွင်လိုက်လဲဆိုတော့ဒီ magnesium powder ကိုရေနဲ့ထိတဲ့အခါမှာ heat အပူထွက်သွားတယ်ဆိုတာကိုသိတယ်အဲ့ဒီ meal ready to eat ပြအထဲထဲမှာ magnesium powder လေးတွေပါတယ်အဲ့ဒီဟာကိုသူထွင်လိုက်ပြီးတော့ New York ကကုမ္ပဏီတခုကဒီ US military ကိုရောင်းလိုက်တာပေါ့နော်အဲ့မှာ UN တို့ဘာလို့လဲတုံးသွားတယ်အဲ့ဒီအမှုန်လေးတွေကဟိုရေတိရင်ပူတယ်ဆိုတော့သူက heat transfer ဆရာလည်းဖြစ်နေတော့အဲ့ဒါလေးကိုအသုံးချပြီးတော့သူကအဲ့ထက်မှထည့်ထားတာပေါ့ရေများများထည့်မြင်လည်းပွက်ပွက်ဆူသွားတယ်ရေလေးနည်းနည်းလေးထည့်မဂနီယမ်နဲ့ဒီမှာထိရင်ဆိုတာနဲ့ပူသွားတော့ခုနချက်ပြီးသားအစားတောက်ကလေးတွေကိုကတ်လိုက်ရင်ဟိုပေါ့ပူပူနွေးနွေးစားရတယ်မိကိုငွေလည်းမလိုဘူးမိကိုဟိုမှာအပြင်ကလူမြင်နေတာရန်သူမြင်တာမျိုးတို့မိမွေးဖို့တို့မလိုတော့ဘူးပေါ့နော်အဲ့တော့ဟိုတနေ့တူကထင်းခွေတာတို့ခုနချက်တာတို့ဓမရေငဲ့တာအဲ့အစင်တွေကျော်သွားတာပေါ့အဲ့အတွက်အချိန်နေတော့အများကြီးဟိုကဖြစ်တာပေါ့တိတ်တိတ်တော့ဈေးကြီးပါတယ်ဒါပေမဲ့ဟို UN တို့ဘာလို့တုံးနေဆိုတာအဲ့လိုမျိုး meal ready to eat ဓမ္မမုတ် flameless ration တွေကိုအသုံးချတယ်ပေါ့ပေးတယ်ပေါ့
ဒီဆိုတော့ဒီအထုပ်တွေကိုဖောက်ပြီးစားတဲ့ညီကိုလည်းပြောပြပေးပါ
အဲ့ဒါကို ောက်စာနီ instruction လေးတွေတချို့ YouTube မှာတော့ရှိပါတယ်ဒါလေးနဲ့ခွဲရေလေးကိုနည်းနည်းထည့်ပြီးတော့ခုနအစားတောက်ကိုဘေးမှာကတ်ထည့်လိုက်5မိနစ်လောက်ကြာတဲ့အခါမှာချက်ပြီးသားအစားတောက်ကိုနမပူမအေးဖြစ်နေတဲ့ဟာရေဘူးနဲ့ထိပ်ပြီးပူသွားပြီးတော့အဲ့ဒါစားသုံးဆောင်လို့ရပါတယ်ဒီမှာတော့အကုန်လုံးစစ်ပြီးသားပါအဲ့လိုစားရင် food poison မဖြစ်ဖို့လို့ဘာလို့အကုန်လုံးစစ်ပြီးသားပေါ့နော်ဟိုတိတ်နဲ့တိတ်နဲ့လည်းမတူပါဘူးဟိုဒီဒီအိတ်ထဲမှာဝတ်သားစားပါမယ်ဒိုဘက်အိတ်ထဲမှာအမဲသားစားပါမယ်အဲဥမာဆိုကြပါစို့ကျွန်တော်တို့လူတွေဝေမျှတဲ့အခါမှာတချို့ကအသားမစားဘူး vegetarian ပါမယ်တချို့ကကြတော့ဝတ်သားမစားဘူးအဲ့လိုဆိုရင်ဒီအစားအသောက်တွေရေးထားပါတယ် menu မျိုးစုံရှိပါတယ
်ဆိုတော့ဒီအထုပ်တထုပ်ထဲမှာဘာတွေပါတတ်ပါလဲဆိုတော့လည်းဒီအပူပေးတဲ့ဟာနဲ့အသားတွေအပြင်ပေါ့နော်
main meal အနေနဲ့အသားပေါ့ဒီနိုင်ငံမှာစား main meal နဲ့အသားပေါက်ကိုအနှစ်နဲ့ချက်ထားတာလည်းဖြစ်ချင်းဖြစ်မယ်စပက်ဂက်တီလိုမျိုးရောထားတာလည်းဖြစ်ချင်းဖြစ်မယ်ဒါမှမဟုတ်အသားတုံးကြီးကိုပဲလို့မဟုတ်အမဲသားกินလိုမျိုးပေါ့နော်အဲ့ဒါกินပြီးသားကိုထည့်ထားတာလည်းဖြစ်ချင်းဖြစ်မယ်အဲ့ main meal တစ်ခုပါမယ်ပြီးရင် base side dish ပေါ့ vegetable အပြုတ်လိုပါလို့အဲ့လိုမျိုးပါမယ်နောက်အထဲမှာတော့ဟို PK လေးလည်းပါမယ် PK ကတော့ရိုးရိုး PK လို့ထင်နေမယ်တချို့ PK ကြတော့သူကဝင်းချုပ်အောင်လုပ်ထားတာကိလမ်းလျှောက်ရတဲ့ကောင်ကဒီဟိုသွားတည်သွားနေတော့ဝင်းရှောမှကြောက်လို့ပေါ့နော်နောက်မြစ်လေးတွေအိမ်နာသုံးဆက်ကူလေးတွေပါတယ်နောက်ထဲထဲမှာတခြားဟို candy snack လေးတွေပါတယ်ပါတာပေါ့အဲ့ဒီတထုပ်မှာဟိုစစ်သားအတွက်ထုတ်ထားတယ်ဆိုရင်တော့ 3000 calorie လောက်ရှိတယ်ဟုတ်တယ် 3000 calorie 3 chain လောက်စားလို့ကတော့ calorie အများများမှာပေါ့ဒါပေမဲ့စစ်သားကတော့ expected ရှောက်သွားနေတယ်ချွေးတွေထွက်နေတယ် calorie ထုတ်တယ်ဆိုပြီးတော့ထားတာပေါ့ဒါပေမဲ့ UN ကဟာကြတော့အဲ့လောက်မများအောင်1200 1600လောက်ပေါ့နော် calorie caloric intake ပေါ်မူတည်ပြီးတော့သူတို့ဝေမျှတဲ့လူပေါ့ menu ပေါ်ကြည့်ပြီးပေးလိုက်တာပေါ့အစားအသောက်ဟို shortage ဖြစ်မှုတွေကလည်းဟိုလူများလာတာနဲ့အများသဘောပေါက်ပါတယ်အဲဒါပေမဲ့ဟိုအစားအလည်းမစားဘဲနေလို့မရတဲ့အခါမှာဟိုအစားအသောက်ကိုဟိုပါပေါ့မရွေးလည်းမရွေးဘဲနဲ့ဟိုပါပေါ့မစားဘဲလည်းမနေဘဲနဲ့အစားအသောက်ကိုအတိညာလေးနဲ့ရှင်ပြီးစားရမှာပေါ့နော
်ဦးသူရအောင်ပါဒုတိယကမ္ဘာစစ်ကာလအထိအစားအသောက်တွေကိုတင်းဘူးတွေနဲ့ထည့်ပြီးရရှင်ပေးလေရှိပေမဲ့ဒါဟာတောတောင်တွေထဲသွားနေရသူတွေအတွက်လိုအပ်တဲ့အာဟာရပြည့်အောင်မပေးနိုင်ပါဘူး။ဒါကြောင့် American ကာဝေးရေးဌာနက1963ခုနှစ်မှာ MRE ကိုတည်ထွင်ခဲ့တာဖြစ်ပြီးအခုချိန်မှာတော့တောတောင်တွေထဲခိုလုံနေရသူတွေအတွက်အာဟာရမချို့တဲ့အောင်အဓိကစီမံထားတဲ့ရိခာတုတ်တွေရနေပြီဆိုတော့ကိုပြောချင်ရင်လည်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါအစဉ်။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်လို့နော်။
ထောက်ခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင်မြန်မာနိုင်ငံမှာဆ ਿਆ နာသိမ်းပြီးတဲ့နောက်ပိုင်းအခြေအနေတွေနဲ့ပတ်သက်ပြီးတော့လူမှုအတွက်သတင်းမှန်တွေကိုအချိန်နဲ့တပြေးညီတင်ပြနိုင်မှုရည်ရွယ်ချက်နဲ့လူမှုမိတ်ဆွေဆိုတဲ့ရုပ်သံအစီအစဉ်တစ်ခုကိုအမေရိကန်ကမ္ဘာသတင်းမီဒီယာ USAGN ကနေလာမယ့်ဇွန်လ6ရက်နေ့ကနေစတင်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဖမ်းယူကြည့်ရှုနိုင်တဲ့ရုပ်သံလှိုင်းအသေးစိတ်ကိုတော့ VOA မြန်မာပိုင်းရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာဖော်ပြပေးသွားပါမယ်။လူမှုမိတ်ဆွေရုပ်သံအစီအစဉ်ကိုတော့တပတ်ခွရတနေ့ရာပတ်လုံးထုတ်လင်းသွားမှာဖြစ်ပြီး VOA နဲ့ RFA ရုပ်သံအစီအစဉ်တွေကိုပူးတွဲထုတ်လင်းသွားမှာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပေးကြပါမယ်။မြန်မာနိုင်ငံမှာရောက်နေတဲ့အရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံကိုယ်စားလှယ်အဖွဲ့တွေနဲ့မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်တို့နေပြည်တော်မှာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပြီးရွေးကောက်ပွဲမဲစင်းတွေအကြောင်းနောက်ပြီးတော့ NUG CRPH အခြေအနေနောက်ပြီးတော့ဒီလူသားချင်းစာနာမှုအကူအညီပေးရေးတွေမှာပူးပေါင်းဆောင်ရွက်မယ့်အကြောင်းကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်ရှင်။အာဏာသိမ်းထားတဲ့စစ်အုပ်ချုပ်ရေးကောင်စီအထည်နာစေမဲ့နိုင်ငံတကာကအရေးယူဆောင်ရွက်ချက်တွေကိုမြန်မာနိုင်ငံဆိုင်ရာအထူးကြံပေးကောင်စီ SACM ကနေထုတ်ပြန်လိုက်ပါတယ်မြန်မာစစ်တပ်ကိုအထည်နာစေရေးလက်နက်ငွေကြေးပြည်ထောင်ကင်းလွတ်ခွင့်စတဲ့ဖြတ်သုံးဖြတ်နဲ့အရေးယူဆောင်ရွက်သွားကြဖို့ဒီကနေ့ကြေညာချက်ထုတ်တိုက်တွန်းလိုက်တာဖြစ်ပါတယ်။ဒီကနေ့ online ကနေပထမအဦးဆုံးကျင်းပတဲ့ NUG ရဲ့သတင်းစာရှင်းလင်းပွဲမှာတော့ PDF ပြည်သူ့ကာကွယ်ရေးတပ်တွေအနေနဲ့ပြည်သူလူထုအပေါ်မှာအကြမ်းဖက်တာတွေမလုပ်ဖို့ကျင့်ဝတ်သတ်မှတ်ထားပြီးတော့အများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာဖောက်ခွဲမှုတွေမလုပ်ခဲ့ပါဘူးလို့ကြားကာလအမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကထုတ်ပြန်လိုက်ပါတယ်ရှင်။စွဲချက်တော်တော်များများနဲ့ရင်ဆိုင်နေရတဲ့မြန်မာခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့ရန်ကုန်အမှုကိုတော့နေပြည်တော်မှာပြောင်းစစ်မလားဆိုတာလာမယ့်ကြားနာပွဲမှာဆုံးဖြတ်နိုင်ခြင်းရှိပါတယ်ရှင်။သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကဦးဝင်းမင်းဖြစ်ပါတယ်။စပိုင်းဆိုင်ရာ အသံဖတ်အင်ဂျင်နီယာကတော့ Patrick DR ဖြစ်ပါတယ်ရှင်။ကျွန်မကစုမောမှာဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြေရာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်။